to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2023ခုနှစ်စက်တင်ဘာလ5ရက်နေ့အင်ကာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ24.50MHz လိုင်းလံမီတာ190ဒုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေကြပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
အနည်းခဒင်ကညင်ကြပါစေခင်ဗျာကျွန်တော်တပေါင်သမ်းပါအာဆီယံအနေနဲ့မြန်မာနိုင်ငံကိုပို့ပြီးပြင်းပြင်းထန်ထန်အရေးယူဖို့မလေးရှားကတင်းလာနေကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံပဋိပက္ခမှာအပြုသဘောတွေ့ဆုံဆွေးနွေးတာတွေပို့ပြီးဖြစ်လာစေဖို့ကမ္ဘောဒီးယားနိုင်ငံကလိုလားတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ကပြောလိုက်ပါတယ်ရုရှားရဲ့အလဲဆိုင်ပြွေးပို့ကုန်ဆိုင်ရာတောင်းဆိုချက်တွေကိုအနောက်နိုင်ငံတွေကလိုက်ရောမယ်ဆိုရင်ယူကရိန်းပို့ကုန်ပို့နေတဲ့ပင်လယ်နဲ့လမ်းကြောင်းမှာလုံခြုံစိတ်ချစွာတောင်းဝင်ပေးမယ်လို့ရုရှားသမ္မတပူတင်ကပြောလိုက်တဲ့တဲ့နဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုမှတ်သိနေထိုင်နေပဲကျွန်တော်တို့တင်ပြပေးကြမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့အာဆီယံအလဲကျဥက္ကဋ္ဌပြောင်းလဲလှုပ်ဟန်မပြောင်းဖို့ NUG ကတိုက်တွန်းလိုက်တဲ့အကြောင်းကိုအရင်ဆုံးနားဆင်ကြရဖို့ရှိပါတယ်
။ထီထွေးဆက်ဆံမှုကြီး NUG ရောတခြား stakeholder တွေဟောတိုင်းသားနဲ့ကပ္ပစုတွေနဲ့ဟောထီထွေးဆက်ဆံ
NUG သမရယုံပြောခွင့်ရပါရှင်မကြခင်မှာတင်ဆက်ပေးပါမယ်မန္တလေးတိုင်းနဲ့စကိုင်းတိုင်းအတွင်းကတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေမိုင်းကြရန်ကပညာလေးလာတင်ယူခွင့်အခြေအနေစတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့တွစ်ဆုံမီးမြန်ကန်စီးပွားရေးလူမှုရှုခင်းစတဲ့အပတ်စဉ်ခဏတွေကိုလည်းတင်ပြပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူပြောပြပေးမှာပါ
မြန်မာစစ်ကောင်စီကဖန်တီးလိုက်တဲ့အတားအဆီးတွေဟာပြည်တွင်းစစ်နဲ့မတီးမငြိမ်အကောက်အကွယ်ပြားပြားဖြစ်နေတဲ့နိုင်ငံကိုငြင်းငြင်းရရှိဖို့ပိတ်ဆို့နေတာကြောင့်အာဆီယံအနေနဲ့မြန်မာနိုင်ငံကိုပို့ပြီးပြင်းပြင်းထန်ထန်အရေးယူဖို့မလေးရှားကတနင်္လာနေ့ကတောင်းဆိုလိုက်ပါတယ်ထိပ်သီးခေါင်းဆောင်တွေမတွေ့ဆုံပြီးအာဆီယံနိုင်ငံကြားရေးဝန်ကြီးတွေကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာတနင်္လာနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်မလေးရှားနိုင်ငံကြားရေးဝန်ကြီးကပြောနေကြမဟုတ်တဲ့ဒုံးတိတိတောင်းဆိုချက်ကိုသတင်းထောက်တွေနဲ့ပြောလိုက်တာပါစစ်ကောင်စီပေါ်ပြင်းထန်ထိရောက်တဲ့အရေးယူဆောင်ရွက်ချက်တွေမချမှတ်ဖက်ဒီအတိုင်းဆက်သွားနေဖို့ခွင့်မပြုသင့်ဘူးလို့မလေးရှားနဲ့တခြားတိုင်းပြည်တွေကသူတို့အမြင်ကိုပြောထားခဲ့ပြီးပါပြီလို့မလေးရှားနိုင်ငံရဲ့ဝန်ကြီးဇမ်ဘရီအက်ဘဒူကာဒါကပြောပါတယ်။သဘောတူမျှချက်၅ရပ်လို့သိကြတဲ့အကြမ်းဖက်တိုက်ခိုက်တာတွေရပ်ပြီးအားလုံးပါဝင်ဆွေးနွေးကြဖို့တောင်းဆိုထားတဲ့အာဆီယံရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုစစ်ကောင်စီကပိတ်ဆို့ထားတာကြောင့်အကောင့်ထဲပေါ်မျှဖြစ်နေတာကိုမလေးရှားနိုင်ငံရဲ့ဝန်ကြီးကရည်ညွှန်းပြောဆိုသွားတာဖြစ်ပါတယ်။ဒီနေ့ဆော့ပိုင်းတုန်းကလည်းအင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးရက်နိုမာဆူဒီကခုလာမယ့်အပတ်ထိပ်သီးအစည်းအဝေးမှာမြန်မာအရေးပြန်လည်သုံးသပ်ချက်ကိုတင်ပြမယ်လို့အာဆီယံဥက္ကဋ္ဌဖြစ်အဖွဲ့မိန်ကွန်းမှာအဒီတုန်းကပြောခဲ့ပါသေးတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းပြီးရေရှည်ခံတဲ့အဖြစ်အပျက်ကိုရရှိမှသာအာဆီယံဟာအင်ပြေအပြင်းနဲ့ရှေ့ဆက်သွားနိုင်မှာဖြစ်တယ်လို့မာဆူဒီကဆိုပါတယ်။ဒါပေမဲ့စစ်ကောင်စီကတော့ပြောသမျှမကြားသလိုစွန့်ဝနေသလိုစကားပြောဖို့တွန်းဆုတ်နေကြတာပါ။ဒီပတ်ဗုဒ္ဓနဲ့ကြာတာပြည်နေတွေမှာတော့အာဆီယံထိပ်သီးခေါင်းဆောင်တွေဟာအမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်တရုတ်ဝန်ကြီးချုပ်လီချန်ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဗရော့ဖ်တို့အပါအဝင်ဂျပန်တောကိုရီးယားနဲ့ဩစတြေးလျခေါင်းဆောင်တွေနဲ့ပါဆွေးနွေးကြမှာဖြစ်ပါတယ်
မြန်မာနိုင်ငံပြည်ပခန့်မှာအပြုသဘောဆောင်တွစ်ဆုံဆွေးနွေးမှုတွေဖြစ်လာစေဖို့ကမ္ဘောဒီးယားနိုင်ငံကလိုလားကြောင်း43ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးတက်ရောက်ဖို့အင်ဒိုနီးရှားနိုင်ငံကိုရောက်နေတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်မနက်ကပြောဆိုလိုက်ပါတယ်
Cambodia has been actively advocating and engaging in regionals and global peace. ဒေသရင်းနဲ့ကမ္ဘာကြီးရဲ့ငင်းချင်းရင်းနဲ့လုံခြုံရေးကိစ္စတွေမှာကမ္ဘောဒီးယားအနေနဲ့တက်တက်ချွတ်ချွတ်ထိဆက်ဆောင်ရွက်နေတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ငင်းချင်းရင်းနဲ့တိုင်းပြည်ဖွံ့ဖြိုးရေးအတွက်သက်ဆိုင်သူတွေကြားအပြုသဘောဆွေးနွေးပွဲဖြစ်လာစေဖို့ကမ္ဘောဒီးယားနိုင်ငံအာဆီယံအလဲချဥက္ကဋ္ဌယူခဲ့တဲ့2022ခုနှစ်ထဲမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟာဟွန်ဆန်မြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်လုပ်တဲ့စီးပွားရေးဆိုင်ရာအခမ်းအနားတစ်ခုမှာကမ္ဘောဒီးယားဝန်ကြီးချုပ်တက်ကပြောဆိုခဲ့တာပါ။အာဆီယံအသင်းကြီးအနေနဲ့အချုပ်အခြာပိုင်းနိုင်ငံတစ်ခုကိုအင်အားသုံးနာမျိုးမလုပ်ဖို့လိုမယ်လို့လည်းကမ္ဘောဒီးယားဝန်ကြီးချုပ်ကပြောပါတယ်။သူဟာဖခင်ဖြစ်သူဝန်ကြီးချုပ်ဟောင်းဟွန်ဆန်စီကနေမကြသေးခင်ကပဲအနာလွှဲပြောင်းယူခဲ့သူပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ဒီမတိုင်ခင်လေးကပဲအာဆီယံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံပြေအလုံးမဖြစ်သေးတဲ့မြန်မာရေအာဆီယံငြိမ်းချမ်းရေးအစီအစဉ်ကိုသုံးသပ်ဆွေးနွေးခဲ့ကြပါတယ်။အနာသိပြီးနှစ်နှစ်ကြာတဲ့အချိန်စစ်ကောင်စီဘက်ကအကြမ်းဖက်တာတွေမရက်သေးတဲ့အတွက်လဲစိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်။
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကိုရပ်တန့်ပြီးသက်ဆိုင်သူတွေကြားပြဿနာကိုတွေ့ဆုံဖြေရှင်းကြဖို့အချက်၅ချက်ပါအဆိုပြုချက်နဲ့အာဆီယံကဘုံသဘောထားချက်မှတ်ထားတာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကတော့ဒီအပေါ်မှာလက်တွေပူးပေါင်းဆောင်ရွက်မှုမရှိသေးပါဘူးရှင
်။ထိုင်းနိုင်ငံဝန်ကြီးချုပ်သစ်ဆရတသာဝိစင်ဟာကြားချိန်ပွဲရှိတာကြောင့်အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့ပြောပါတယ်။ထိုင်းဝန်ကြီးချုပ်နဲ့သူ့အစိုးရအဖွဲ့ဟာအင်္ဂါနေ့မှာထိုင်းပြည်မဟာဝဇီရလောင်ကောင်းနဲ့ပြည်သက်ရှိမောင်မှာကျန်းသစ်စာချိန်ဆိုပြီးဝန်ကြီးချုပ်ကပါလီမန်မှာအစိုးရအသစ်မူဝါဒမိန့်ခွန်းပြောကြားမှာပါမစ္စတာဆရတတာဝစင်ကိုပါလီမန်ကဝန်ကြီးချုပ်ဖြစ်အရင်လကရွေးချယ်လိုက်ပြီးသူနဲ့သူ့အစိုးရအဖွဲ့ကိုဘရင်ကစနေနေ့ကလက်ခံကြောင်းကြေညာခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်စာအမြဲတမ်းအတွင်းဝင်ဆရွန်ချလောင်ဆူဝန်ကအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မယ်လို့တာဝန်ရှိသူဦးကရိုက်တာသတင်းဌာနကိုပြောပါတယ်ဒီကိပရယုဆိုရလက်ထက်တုန်းကတော့ထိုင်းနိုင်ငံစစ်ကောင်စီနဲ့ထိတွေ့ဆက်ဆံရေးမူဝါဒကိုကျင့်သုံးပြီးထိုင်းနိုင်ငံရဲ့အဝန်ကြီးကမြန်မာနိုင်ငံကိုတွားရောက်ခဲ့ပါသေးတယ်ဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်အဲဒီထိုင်းဆိုရလက်ထက်မှာပဲထိုင်းနိုင်ငံကဥစားပြီးလာအိုကမ္ဘောဒီးယားတို့နဲ့အတူစစ်ကောင်စီကိုပါဖိတ်ကြပြီးမြန်မာအရေးကိစ္စကိုအလို့သဘောဆွေးနွေးတာတွေလည်းလုပ်ခဲ့ပါတယ်တပိုင်းကျော်အဖြစ်ဆိုရင်လည်း Mr. Thaksin ဝန်ကြီးချုပ်ဖြစ်နေတဲ့ကာလတွေမှာအဲဒီတုန်းကအနာသိန်းစစ်ဆိုရနဲ့ထိတွေ့ဆက်ဆံခဲ့ပါတယ်အခုဖွေတိုင်းပါတီဥဆောင်တဲ့ညွန်ပေါင်းစုကစစ်ကောင်စီနဲ့ပတ်သက်ပြီးဘလို့ဘူဝါဒကျင့်သုံးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောသေးပါဘူး
။မြန်မာနဲ့နေချင်းဆက်အိန္ဒိယနိုင်ငံမနီပူပြည်နယ်တွင်လူမျိုးရေးအဓိကယုံတွေအပေါ်ကင်တွယ်မှုလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်လူခွင့်ရေးချွတ်ဖောက်မှုတွေကိုအိန္ဒိယအစိုးရကင်တွယ်မှုမှာနှိမ့်ကွပြီးမလုံလောက်ဘူးလို့ကုလသမဂ္ဂလူခွင့်ရေးကျွမ်းကျင်သူတွေကဝေဖန်ပြစ်တင်လိုက်ပါတယ်။ရုပ်ပိုင်းနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမနီပူဒေသအမုန်းစကားဖြန့်မှုတွေကိုရပ်တန့်စေဖို့ဥပဒေစိုးမိုးရေးအဖွဲ့အစည်းတွေအပါအဝင်အိန္ဒိယဆိုရရဲ့တုံ့ပြန်မှုတွေဟာနှေးကွေးပြီးမလုံလောက်တဲ့အပေါ်စိုးရိမ်မကင်ဖြစ်မိကြောင်းကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတွေရဲ့ကြေညာချက်မှာဖော်ပြပါတယ်မေလအတွင်းကဆက်ဖြစ်ခဲ့တဲ့မနီပူဒေသအဓိကယုံတွေအတွင်းလူခွင့်ရေးကျွလွန်မှုတွေရှိတဲ့ဆိုတဲ့အပေါ်အမျိုးသမီးများအပေါ်အကြမ်းဖက်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အပါအဝင်ကုလလူခွင့်ရေးအထူးကိုယ်စားလှယ်20နီးပါးကအစီရင်ခံစာထုတ်ပြန်ကြေညာခဲ့ကြတာပါအဲ့ဒီထုတ်ပြန်ချက်ထဲမှာတော့ဩဂုတ်လလယ်ပိုင်းအတွင်းမနီပူအကြမ်းဖက်မှုတွေကြောင့်လူ160ဝန်းကျင်သေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာရတယ်လို့ဖော်ပြထားပါတယ်ရှင
်ဘယူရီအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်ကာနေမဲ့သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်။ရုရှားရဲ့လေယာဆိုင်ပြေးပို့ကုန်ဆိုင်ရာတောင်းဆိုချက်တွေကိုအနောက်နိုင်ငံတွေကလိုက်ပြောမယ်ဆိုရင်ယူကရိန်းပို့ကူပို့နေတဲ့ပင်လယ်နဲ့လမ်းကြောင်းမှာလုံခြုံစိတ်ချစွာတောင်းခံပေးမယ်လို့ရုရှားသမ္မတပူတင်ကတနင်္လာနေ့မှာပြောလိုက်ပါတယ်။ရုရှားနိုင်ငံဆိုချီအပန်းဖြေစခန်းမှာတူရကီသမ္မတရီဆက်တယစ်အာဒိုဂန်နဲ့တွေ့ဆုံစဉ်သမ္မတပူတင်ကအခုလိုပြောလိုက်တာဖြစ်ပါတယ်။ပင်လယ်နဲ့တီးနှံတင်ပေါ်ရေးသဘောတူညီချက်ကနေရုရှားကကြော်လိုက်လာမှာထွက်ခဲ့တာပါ။ပြီးခဲ့တဲ့အပတ်ကရုရှားနဲ့တူရကီနိုင်ငံကြားရေးဝန်ကြီးတွေတွေ့ဆုံကြပြီးတဲ့နောက်နှစ်နိုင်ငံခေါင်းဆောင်နှစ်ယောက်ဆိုချီမှာတွေ့ဖို့ဖြစ်လာခဲ့တာပါ။တူရကီနိုင်ငံကြီးဝန်ကြီးကိုရုရှားရဲ့တောင်းဆိုချက်စီရင်ပေးခဲ့တယ်လို့ရုရှားနိုင်ငံကြီးဝန်ကြီးဆာဂေးလက်ဖရော့ကပြောပါတယ်။ရုရှားပို့ခွန်တွေတင်ပေါ်တင်ပို့ရေးနဲ့အာမခံကိစ္စတွေပေါ်ကန့်သက်ထားတာတွေကိုပယ်ဖျက်မပေးရင်ရုရှားကလည်းသဘောတူညီချက်ကိုပြန်မဖော်ဆောင်ဘူးလို့ပူတင်ကအာဒိုဂန်ကိုပြောလိုက်ပါတယ်
။ယူကရိန်းကာကွယ်ရေးဝန်ကြီးကိုလူစားထုတ်မယ်လို့သမ္မတဗိုလ်လဒီမာဇယ်လင်စကီကပြောဆိုပြီးတဲ့နောက်ကာကွယ်ရေးဝန်ကြီးအိုလက်စီရပ်ဇမ်နော့ကတာဝန်ကနှုတ်ထွက်စာတင်ခဲ့ပါတယ်။ခေါင်းဆောင်မှုသည့်ပြောင်းဖို့လိုအပ်လာတဲ့ဆိုပြီးသူ့နေရာမှာခရိုင်းမီးယားတာတာဒေသဥပဒေပြုအမတ်တဦးဖြစ်သူရက်စတန်ဦးမာရော့ကိုကာကွယ်ဝင်ကြီးသည့်အဖြစ်သမ္မတဇယ်လန်စကီကအမည်စင်းတင်သွင်းခဲ့ပါတယ်။ရပ်ဇမ်နော့ဟာကောင်းမွန်ပြီးထင်ရှားတဲ့နိုင်ငံတကာညှိနှိုင်းရေးမှုတဦးဖြစ်ပါတယ်။ဒါပေမဲ့စစ်ပွဲကာလအတွင်းအဂရိဆွဲချက်တွင်နဲ့ကာကွယ်ဝင်ကြီးဌာနတွင်ကတောင်းကနေဖြစ်နေပုံပဲလို့ခီယက်အခြေဆိုင်ပင်တာစင်တာသူတေတီဗော်လိုဒီမာဖန်ဆင်စကိုကပြောပါတယ်ရာဇန်နိုဟာရုရှားကျူးကျော်စစ်မတိုင်ခင်2022ခုနှစ်နိုဝင်ဘာလမှာကာကွယ်ဝင်ကြီးအဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်ရှင
်ယူရေနီယံကိုလက်နဲ့ထုတ်လုပ်လို့ရတဲ့အစ်စ်တီတန့်စင်ဖို့စူးစမ်းရမှာအီရန်ဟာအဲ့ဒီလိုတန့်စင်နိုင်တဲ့နှုံးကိုရှော့ချလိုက်တယ်လို့ကုလသမဂ္ဂအစိုးရခန့်စားကပြောထားပါတယ်အမေရိကန်နဲ့အီရန်ကြားတင်ပေါင်းများစွာတင်းမာလာခဲ့တာကိုအီရန်ကရှော့ချဖို့စူးစမ်းတဲ့လက္ခဏာတရားဖြစ်နိုင်တယ်လို့လည်း အပြည်ပြည်ဆိုင်ရာအမှုမြွှန်းဆိုင်အေဂျင်စီရဲ့ရှုဝဲအစီရင်ခံစာကိုကြီးစုဝင်ရခဲ့တဲ့ AP သတင်းဌာနကဆိုပါတယ်အချင်းသားလက်လက်ပေါ်နဲ့တောင်ကိုရီးယားမှာထိန်းချုပ်ထားတဲ့အီရန်ရဲ့ပိုင်းဆိုင်ငွေဘီလျံချီတဲ့ဒေါ်လာတွေကိုလွတ်ပေးဖို့အမေရိကန်နဲ့အီရန်တို့ဆွေးနွေးနေကြတဲ့အချိန်မှာဒီရှုဝဲအစီရင်ခံစာသတင်းကထွက်လာခဲ့တာဖြစ်ပါတယ်ဒါပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချောင်းကြီးစုနိုင်ဖို့ကတော့စင်ခေါ်ချက်တွေရှိနေဆဲဖြစ်တယ်လို့ IAEA ကပြောပါတယ်IAEA တာဝန်ရှိသူတွေကိုအီရန်ကဗီဇာထုတ်မပေးခဲ့ဘူးလို့အစီရင်ခံစာထဲမှာဆိုထားပေမဲ့အဲ့ဒီအချက်ကိုတော့အီရန်ကအသိမှတ်မပြုပါဘူးခင်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံခြားမတူကွဲပြားမှုတွေကိုဘေးထားပြီးဥတုရာသီဖောက်ပြန်မှုတိုက်ဖျက်ရေးကိုပူးပေါင်းလှုပ်ချဖို့နိုင်ငံတကာစွမ်းအင်အေဂျင်စီအကြီးအကဲကတိုက်တွန်းပါတယ်ပထဝီနိုင်ငံရဲ့အက်ကွဲမှုတွေဟာပြန်ပြင်းမြဲစွမ်းအင်ပြောင်းလဲရေးအစီအစဉ်ကိုဆွဲထားတယ်လို့ဖြစ်စေမယ်လို့လည်းသူကသတိပေးပါတယ်ယူကရိန်းကိုရုရှားကျူးကျော်မှုရိုက်ခတ်ချက်တစ်စိတ်တစ်ပိုင်းအရနိုင်ငံတကာကွဲပြားမှုတွေဟာပိုပြီးတော့ဆိုးလာတယ်လို့လဲ IEA နိုင်ငံတကာစွမ်းအင်အေဂျင်စီအခြေခံဖာတီဘီရိုကနိုင်ရိုဘိုမှာကျင်းပနေတဲ့အာဖရိကတိုက်ရာသီဥတုဆိုင်ရာထိပ်သီးညီလာခံအတွင်း AFP သတင်းအေဂျင်စီကိုပြောပါတယ်။စွမ်းအင်နဲ့ဥတုရာသီအနာဂတ်ကိုချိမဲ့ဆိုရဲအကောင်းဆုံးနဲ့အပြုသဘောကတော့တဲ့ရှင်စွန့်အင်ကိစ္စအဓိကလွှမ်းမိုးလာစေဖို့သူယူဆကြောင်းလဲပြောပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းနဲ့အတူတင်ပြပေးခဲ့တာပါရှင်အခုတော့ဆက်သွယ်မိမြန်ခန်းနေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ချရပါမယ်လာမယ့်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ့်လာအိုနိုင်ငံအနေနဲ့မြန်မာအရေးကိုအင်ဒိုနီးရှားကဖိအားပေးဆောင်ရွက်ခဲ့တဲ့အတိုင်းဆက်လက်ဆောင်ရွက်သွားဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကတောင်းဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစက်တင်ဘာလ5ရက်နေ့ကနေ7ရက်နေ့ထိကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲနဲ့လည်းပတ်သက်လို့ NUG သမရယုံပြောခွင့်ရကိုမိုက်အင်ဂျင်နိုင်ဆက်သွယ်မိမြန်ထားပါတယ်ရှင်။
2023ခုနှစ်အတွက်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကြီးရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံဟာဇန်နဝါရီလမှာသူစတင်တာဝန်ယူတဲ့အချိန်ကစပြီးဆီယာနာတင်ထားတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အာဆီယံအနေနဲ့ဖြေရှင်းနိုင်ရေးစ조사ဆောင်ရွက်ခဲ့တယ်လို့ NUG သမရယုံပြောခွင့်ရဦးကျော်စောက VOA ကိုပြောပါတယ်။ဒါဆိုရင်အင်ဒိုနီးရှားကဘယ်လိုဆောင်ရွက်ခဲ့ပါသလဲ
။အခုဒီနှစ်အလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံဥက္ကဋ္ဌလုပ်တဲ့အချိန်ကာလမှာတော့လုပ်တတ်မှုတွေရှိရဆိုတော့ထိတွေ့ဆက်ဆံမှုတွေအများကြီးပုံမတို့တက်လာတယ်။ဒီမြန်မာနိုင်ငံပြည်သူနာဒီအာဆီယံဥက္ကဋ္ဌ၃ရောက်ပေါ်သွားတဲ့မှာဒီဥက္ကဋ္ဌလက်ထက်မှာတော့ထိတွေ့ဆက်ဆံမှုတွေအညွှန်းကြီးရောတခြား stakeholder တွေဟောတိုင်းသားနဲ့လက်ကမှုစုနေတဲ့ဟောထိတွေ့ဆက်ဆံမှုပုံမကောင်းဘူးလို့ဒါပေမဲ့ result ကတော့ဘာမှထင်ထင်ရှားရှားရတာမရှိဘူး။ဘာကြောင့်လဲဆိုတော့အကြံပေးစစ်ကောင်စီရဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့ကြောင့်ပေါ့နော်ဒီ humanitarian system မှာတော့မရှိသေးဘူ
း။ဒါကြောင့်လာမယ့်ဥက္ကဋ္ဌတာဝန်ယူမယ့် Laos နိုင်ငံအနေနဲ့အင်ဒိုနီးရှားအတိုင်းဆက်လက်ဆောင်ရွက်သွားဖို့ NUG အနေနဲ့တောင်းဆိုကြောင်းဦးကျော်စောကဆိုပါတယ
်။ဒါကြောင့်ကျွန်တော်တို့အနေနဲ့တော့ဒီအင်ဒိုနီးရှားရဲ့လုံဆောင်ချက်အောင်မြင်မှုတွေကိုပုံမူပြီးတော့ခိုင်မာအောင်အတွက်ဒီ ASEAN Summit ကနေပြီးတော့အခြေခံကောင်းကောင်းချနိုင်ဖို့အတွက်ကျွန်တော်မျှော်လင့်ပါတယ်။နောက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ Laos နိုင်ငံလက်ထက်မှာလည်းအတိတ်ကနေပြန်ဆတာပေါ့ပဲ။လုတ်နေတဲ့တိုးတက်မှုတွေကိုဆက်ပြီးတော့ပုံမှန်တိုးတက်သွားအောင်လုပ်ကင်နိုင်လို့ကျွန်တော်ပြောလင့်တယ်။အချိန်မှလည်းဥမာဆိုရင်ဒီအာဆီယံဥက္ကဋ္ဌပြောင်းသွားတိုင်းဒီအထူးကိုယ်စားလှယ်ပြောင်းပြောင်းသွားတတ်တယ်။အခုအင်ဒိုနီးရှားဥက္ကဋ္ဌလက်ထက်မှာအာဆီယံအထူးကိုယ်စားလှယ်ဂျိုဂျကာတာမှာဖွင့်ထားတာရှိတယ်။အထူးကိုယ်စားလှယ်ပြောင်းသွားတော့မှဂျကာတာမှာအထူးကိုယ်စားလှယ်ဂျိုကိုဆက်ထိန်းထားခြင်းအပြင်ဒီမှာဒီ continuity ပေါ့နော်။ပုံမှန်အားကောင်းမယ်လို့ယုံကြည်ပါတယ်ဒီအာဆီယံအဖွဲ့ကြီးမှာဆိုတဲ့အာဆီယံအဖွဲ့ကြီးရဲ့အထွေထွေအတွင်းမှုယုံကဂျကာတာမှာရှိတာအာဆီယံရဲ့ headquarter ရှိတဲ့ဂျကာတာမှာရှိတယ်။ဟောဥက္ကဋ္ဌပြောင်းသွားတဲ့ဒီအတွင်းမှုယုံကပြောင်းသွားထို့နည်းအဲ့လိုပဲအထူးကိုယ်စားလှယ်ယုံနဲ့အဲ့လိုပဲဆက်သွယ်ပြီးရှိဖို့လိုအပ်တယ်လို့ကျွန်တော်တို့ဟောတယ်ယုံကြည်ပါတယ
်အထူးသဖြင့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်တန့်ရေးအကောင့်အထည်ဖော်ဖို့ပြက်ကွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ဒီကနေ့အစတင်မဲ့အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်တနင်္လာနေ့ကပြုလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်တီနိုမာဆူဒီကမြန်မာအရေးအာဆီယံပုံသဘောတူညီချက်တွေအကောင့်အထည်ဖော်နိုင်မှုရှိမရှိဆိုတာကိုအာဆီယံခေါင်းဆောင်တွေသုံးသပ်အဖြေရှာဖို့ရှိတယ်လို့အခုလိုပြောသွားပါတယ်
ASEAN can only steam forward in full power if it can ensure မြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်ခိုင်မာတဲ့အဖြစ်တစ်ခုရဖို့အာဆီယံအနေနဲ့အာမခံနိုင်မှသာအသင်းကြီးအနေနဲ့စွမ်းအားပြည့်နဲ့ရှေ့ကိုဆက်ပြီးသွားနိုင်မှာဖြစ်ပါတယ်။ဒါကြောင့်ကျမတို့ခေါင်းဆောင်တွေအခွင့်အာဏာပေးထားတဲ့အတိုင်းမြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ရဲ့အကောင့်ထဲပေါ်မှုရှိမရှိဆိုတာကိုကျမတို့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာပြန်ပြီးသုံးသပ်ကြပြီးတော့အကြံပြုချက်တွေကိုပြင်ဆင်ပေးဖို့ရှိနေပါတယ်လို့ပြောသွားတာပါ။လက်ရှိကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကသဘောထားထုတ်ပြန်ခြင်းမရှိသေးပေမဲ့ဒီနှစ်ဇန်နဝါရီလမှာအာဆီယံဥက္ကဋ္ဌနေရာကိုစတင်တာဝန်ယူခဲ့ချိန်မှာအင်ဒိုနီးရှားကထုတ်ပြန်ခဲ့တဲ့မြန်မာအရေးကြီးညာချက်တွေကိုစစ်ကောင်စီဘက်ကကန့်ကွက်ထားပါတယ်ရှင်
မင်းချင်းနိုင်မှာရှင်အခုတော့မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်ကတိုက်ပွဲတွေအခြေအနေသတင်းပေးပို့ချက်ကိုနှာစင်ချရအောင်ပါမန္တလေးတိုင်းငဇုံမြို့နယ်တာချင်းကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဟာကျေးရွာအတွင်းဒေသခံတွေကိုဖမ်းဆီးစစ်ဆေးဓာတ်တွေလုပ်နေတယ်လို့ဒေသခံတို့ကပြောပါတယ်။တချိန်တည်းမှာပဲစကိုင်းတိုင်းချင်းတွင်းမြေချောင်းကနေစစ်ကောင်စီတပ်တွေစံတက်လာနိုင်တဲ့ဆိုပြီးမြေချောင်းနှစ်ဘေးနေထိုင်တဲ့ကျေးရွာတွေကိုကာကွယ်ရေးအဖွဲ့တွေကသတိပေးနေပါတယ်။မန္တလေးတိုင်းနဲ့စကိုင်းတိုင်းအတွင်းစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုကိုသားညုံဦးပြောပြပေးပါမယ်ရှင်။
မန္တလေးတိုင်းငဇုံမြို့နယ်တချင်းကျေးရွာမှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစက်တင်ဘာလ1ရက်နေ့မှာဝေထိန် drone နဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလ3ရက်နေ့မနက်ပိုင်းကစပြီးတော့ကျေးရွာသူကျေးရွာသားအတော်များများကိုစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေလုပ်လာတာပါ။တချင်းကျေးရွာသူကျေးရွာသားတွေကိုအပြင်ထွက်ခွင့်မပေးတော့ဘဲနဲ့စစ်ဆေးနေတာဖြစ်လို့ဖမ်းဆီးခံရသူတွေရဲ့အခြေအနေတွေကိုအတိအကျမသိရဘူးလို့ငဇုံဒေသခံတူကပြောပါတယ
်။ဝါလေကခုံးကြောင်းမှာသူတို့တက်ဖွဲတယ်ပေါ့ဗျာကာကွယ်ရေးဖွဲ့ရဆက်ကြောင်းကိုဒုံးရတော့ချတာတရနေ့ကဘယ်သူဒုံးချသေးလဲချတော့ကြတော့အမနေ့ကစပြီးတော့ဖမ်းတာပဲမနေ့ကမပိုင်းရင်စပြီးတော့ရွာကလေးဖမ်းတာပဲရွာသားကြီးပြောကြတော့လာငါးပြီးသားငါးပြီးဝင်ကြည့်ပေါ့အဲဒါ Chelsea ကြော်ဒီလည်းပါမယ်လူရည်လူရည်လူရည်လည်းပါမယ်ပြောတယ်သူအများအပြားတော့ဘယ်သူပြောနေရတော့20ဝင်းကျင်လောက်လူရည်လူရည်အများဆုံးပါမယ်လို့ပြောတာပဲ
ဒေသခံရက်သား50နီးပါးဖမ်းဆီးခံထားရလို့သိရပြီးတော့ဒါနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်တာမရှိပါဘူး။ဒီတော့တွေ့မှာပဲစကိုင်းတိုင်းချင်းတွင်းမြစ်ထဲမှာလဲစက်တင်ဘာလ2ရက်နေ့ကစစ်တပ်ရဲ့ရေရင်တွေဟာမုံရွာနဲ့စလင်းကြီးကြားမှာဒေသခံကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်တာကိုခံခဲ့ရပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်မြစ်ကမ်းတစ်ပြေးမှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီရေရင်တွေကပစ်ခတ်တဲ့အတွက်နေအဆောက်အုံတချို့ထိခိုက်မှုတွေရှိပါတယ်။ဒီနောက်တော့စလင်းကြီးမျိုးနဲ့မော်ရွာကြားမှာရှိတဲ့မင်းတောင်စစ်ကမ်းမှာဆက်ကပ်ထားပြီးတော့စကိုင်းတိုင်းအထက်ပိုင်းကိုစံတက်ဖို့ပြင်နေတဲ့အတွက်မြကန်းတပီကြီးရွာကဒေသခံတွေသတိထားကြဖို့ကာကွယ်ရေးအဖွဲ့တွေကသတိပေးပါရတယ်။ဒီချီနီနဲ့ပတ်သက်ပြီးတော့တပ်ပေါင်းစုသတင်းပညာရေးတာဝန်ခံကအခုလိုပြောပါရတယ်
။မင်းကသူတို့မော်ရွာမင်းတောင်စစ်ကမ်းကိုရောက်တဲ့ခုနှစ်စီးရှစ်စီးလောက်တော့ရှိနေကြသူတို့ဟာသူတို့အပေါ်အထက်ကိုရိတ်ခါပို့မယ်လို့လည်းကြားတယ်။သူတို့ဆန်းလာရင်လုံးညီအတိတိလေးရှိသားစီးအတိတိလေးရှိသားဘူးတို့တော့မှကျမလည်းပြ
တ်စစ်ကောင်စီတပ်ဟာစကိုင်းတိုင်းအထက်ပိုင်းကစစ်စခန်းတွေနဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောတီကျေးရွာတွေကိုအင်အားရိတ်ခါလက်နက်တွေပို့ဆောင်မှုအတွက်ချင်းနှမြစ်ကိုအဓိကထားအသုံးပြုနေတာဖြစ်ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းဒီလိုမျိုးတင်မောတွေစံတက်လာလို့ရှိရင်ပြစ်ခတ်တိုက်ခိုက်မှုတွေလုပ်လို့ရှိပါတယ်စစ်ကောင်စီတပ်ဟာကုန်းလမ်းကိုအသုံးပြုပြီးတော့အင်အားရိတ်ခါတွေပို့ဆောင်တဲ့အချိန်မှာကာကွယ်ရေးအဖွဲ့တွေကမိုင်းဆွဲတိုက်ခိုက်တာရှိတဲ့အတွက်ခုလိုမျိုးမြေကျောင်းကနေတဆင့်သူတို့ရဲ့ရိတ်ခါတွေကိုပို့ဆောင်နေတာဖြစ်ပါလေခင်ဗျာ
ကုသညို့ပါရှင်အခုတော့စစ်ဘေးဒဏ်သင့်လူငယ်တွေရဲ့ပညာရေးအခြေအနေသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပါမယ်စစ်ပွဲနဲ့ပြည်ပခရီချာမှာတိုင်းသားဒေသကလူငယ်တွေအတွက်ပညာသင်ကြား권မဆုံးရှုံးအောင်သူတို့အနာဂတ်အတွက်အခက်အခဲတွေချာမှာစတင်ချနိုင်ဖို့ရုန်းကန်ကြိုးစားနေကြပါတယ်ဒါပေမဲ့လည်းနိုင်ငံတကာမှာပညာဆက်စီးပူးနိုင်권အသင့်အမှတ်ပြုဖို့ကတော့အခက်အခဲတွေရှိနေပါတယ်ကချင်လွတ်မြောက်ရေးအဖွဲ့ KIO ထိန်းချုပ်ထားတဲ့ပညာရေးမြို့တော်လို့တင်စားချတဲ့မိုင်းချရံမှာပညာသင်ယူနေကြတဲ့ကျောင်းသားလေးတွေနဲ့ကျောင်းတာဝန်ရှိသူကိုမက်ခင်လေးကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ရဲ့နှစ်ပတ်နှိပ်စက်မှုတန်းကိုနှစ်ပေါင်းများစွာခါးစည်းခံခဲ့ရတဲ့တိုင်းသားဒေသတွေမှာသူတို့ရဲ့အနာဂတ်မျိုးဆက်တွေပညာသင်ကြားနိုင်မှုအတွက်နီးလန်းပေါင်းစုံနဲ့ကြိုးပမ်းနေရှိပါတယ်။အဲ့ဒီထဲမှာ KIO ရဲ့ပညာရေးမြို့တော်လို့တင်စားခေါ်လို့ရတဲ့မိုင်ဂျာယံမှာဖွင့်နေထားတဲ့မိုင်ဂျာယံကောလိပ်ကလည်းတခုအပါအဝင်ပါ
2011ခုနှစ်မှာတကြော့ပြန်စစ်ပွဲတွေပြန့်ဖြစ်လာလို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့အထက်တန်းပညာရေးပြီးဆုံးသွားတဲ့ဒေသခံကျောင်းသားတွေကိုအစိုးရကအသိမှတ်မပြုတော့ပါဘူးဒါကြောင့်ဒေသခံတွေအဆင့်မြင့်ပညာသင်ယူခွင့်မဆုံးရှုံးရအောင်မိုင်ဂျာယံကောလိပ်ကို2015ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာပါ ဒီကြောင့်မှာလက်ရှိကျောင်းသား600ကျော်ဟာအခက်ခဲတွေကြားကပညာသင်ကြားနေကြရပါတယ်။ရှင်းနှစ်တာကာလအတွင်းအခက်ခဲမျိုးစုံအကြောင်းကိုကျောင်းအုပ်ချုပ်ရေးမှူးဆရာမိတုံကျော်လီကခုလိုပဲပြောပြပါတယ်
။အခက်ခဲဆုံးရင်ဆိုင်ရတဲ့အချက်တွေပြောရမယ်ဆိုတော့ပထမအချက်တော့ဒီကျွန်တော်တို့ human resource ပဲ။အဲ့ဒါပထမအချက်ဒုတိယအချက်အနေနဲ့ကျွန်တော်တို့ management ဘက်မှာကျွန်တော်တို့အားနည်းအချက်တွေအများကြီးရှိနေတယ်။နောက်တတိယအချက်အနေနဲ့ကျွန်တော်တို့မတရားနဲ့ပတ်သက်တဲ့ဥစ္စာကိုကျွန်တော်တို့ပြည့်စုံတော့မရှိသေးဘူး။နောက်ကနိုင်ငံတကာအဆင့်ရနဲ့အတိအမှတ်ပြုဖို့ဆိုလို့ရှိရင်လည်းကျွန်တော် classroom မှာဆိုလို့ရှိရင်ကျွန်တော်တို့ PowerPoint တွေနဲ့သင်ရမယ့်အဆင့်ရှိတာ။ကို PowerPoint တွေနဲ့ကျွန်တော်တို့ကဒီ classroom မှာတွေမထည့်နိုင်ဘူး။စရုပ်ကအချက်အနေနဲ့ online နဲ့တော့ကျွန်တော်တို့တော့အခက်အခဲရှိပါတယ်။အများအားဖြင့်တော့အဲ့ဒီအခက်အခဲဖြစ်နေပါတယ်။
ဒီမှာဒေသခံတွေရောနှိစရာနေရာကလူတွေပါလာပြီးပညာသင်ယူနေကြတာပါလနူးကတော့မြကြီးနားကနေလာပြီး political science တက်နေတာပါအသက်နဲ့ရင်းမြစ်ပညာသင်ရတယ်လို့သူကအခုလိုပြောပါတယ
်ဟောအာဒီဒီမှာသူဖြစ်တော့လဲပေါ့ကျွန်တော်ကဒီဤကံကလည်းမရှိဘူးဘာသာတူတူကြီးကသူကအတိုင်းသာအဲ့ဒါကျွန်တော်ကတွားနေတယ်သူဒီဘက်မှာတိုင်းတော့သူကကြော်ရင်ပြစ်မယ်ပြောတယ်ဘာမှအတော်နဲ့တိုင်းလည်းကြော်လို့မရအောင်ဘာဖြစ်လို့မရဖြစ်ရမလို့အပြင်မှာရန်ဝိုင်းအော်နာပေါ့နော်သူကတန်တန်တော့ရမ်းဘူးဝတ်တိဒီမှာအော်နာဒါတော့ဘယ်အလုံးလို့ပါတိုင်းရမှာမသိတော့ဘူးနော်အေးအဲ့ဒါတော့
တနားတနားဒီလိုနိုင်ငံရေးစီရေးအခြေအနေတွေကလည်းအကြောင်းရဲ့ပညာရေးကိုရိုက်ခတ်နေတာပါဆရာမိတုံကျော်လီကတော့စစ်ပွဲကြမှာပဲအခက်အခဲတွေကိုစူးစမ်းကြော်ဖြတ်ရမှာပဲလို့ဆိုပါတယ
်နိုင်ငံရေးနဲ့စီရေးအခြေအနေပေါ်မူတည်ပြောမှကျွန်တော်တို့တော့အခက်အခဲတော့တော်တော်ကြုံရအောင်ပါမယ်စီရေးဖြစ်နေတဲ့အချိန်ကျတော့ဘယ်အချိန်ပေးခါမှာတော်တော့ပြည်တည်ရနေပြောမှချောင်ရမှာလဲပြေးရမှာလဲအဲ့ဒီစိုးရိမ်စိတ်တဲ့အခက်အခဲလည်းရှိပြီးပြေးရဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲဆက်ကဆက်လဲဆိုတော့နီနီကကလေးပဲနေနေရတာဘယ်အချိန်မှာဖြစ်လာမလဲဆိုတာလည်းကျွန်တော်တို့လည်းပြောလို့မရ
ဒီကြောင်မှာမိဘပံ့ပိုးမှုနဲ့ကြောင်းတက်နေတဲ့ကြောင်းသားတွေရှိသလို KIO ရဲ့ပံ့ပိုးမှုနဲ့တက်နေတဲ့ကြောင်းသားတွေလည်းရှိပါတယ်ကိုဗစ်နဲ့နိုင်ငံအကျက်တဲတွေကြောင့်အစိုးရအကြောင်းတွေကိုတက်ခွင့်မရလို့မိုင်ချိုင်ကောလိပ်မှာ KIO ရဲ့ပံ့ပိုးမှုနဲ့အင်္ဂလိပ်စာကိုသင်ကြားနေတဲ့ကျောင်းသားတဦးဖြစ်တဲ့ရင်းချအောင်ကတော့ကျောင်းပေါ်ထားတဲ့သူ့ရဲ့မျှော်လင့်ချက်တွေကိုအခုလိုပဲပြောသွားပါတယ်
။ဟုတ်ပါဘူး။ဆက်ဆံတော့မောင်ငောင်းအားကြောင့်ကျွန်တော်ကရုံးကနေရုံးကနေဒီကျောင်းပြမကျောင်းပြရုံးကိုမြို့ကောင်းလေးလောက်ကျော်ဟုတ်ပါဘူး။ကျန်တော့ထောက်ဆောင်ရတော့ဒီကျောင်းကတော့ဒီကျောင်းကဒါကဘုမကောင်းလို့ရှင်တယ်။တော့ကျွန်တော်ကျောင်းဆောင်နေမယ်။များကောင်းလို့ရှင်တယ်။အမေကြီးပေါ့
။ဒီကကျောင်းသားတွေမှာလည်းတခြားဆေကျော်သက်လူငယ်တွေလိုပဲကိုပိုင်ရင်မှန်းချက်တွေရှိနေပါတယ်။ဂျွန်စင်ကတော့နိုင်ငံသားမှာဆက်ပြီးကျောင်းတက်ခြင်းသူပါ။ဟု
တ်ပြီပါ။တောင်းတော့ပါဘူး။ဒီမှာသင်ရတာပေါ့။ကျွန်တော်ကဒီမှာကျောင်းကပြီးသားပဲမဲ့သူတို့အဲ့ဒီတခြားနိုင်ငံဘက်မှာကျောင်းတက်တော့တဲ့သူတို့အတိမပြီးပြီးနေတော့ကျွန်တော်တက်ခဲ့တာကဒီဖြစ်သွားနိုင်တယ်ပေါ့နော်။
နိုင်ငံရေးသိပ္ပံကိုနော်ဝေမှာဆက်ပြီးပညာသင်ကျင်နေတဲ့လက်နူးမှလည်းကိုပိုင်အိမ်မက်တွေရှိနေပါတယ်။ဒါပေမဲ့ဒီအိမ်မက်တွေကိုအကောင့်ထည့်ဖို့ဖို့ကတော့ခက်ခဲနေပါသေးတယ်
။ဒီခုခုလုပ်ပြီးတာကိုရှောက်ဖြစ်တယ်။ဒီစစ်ပိုင်းစီခါကလေဒီဒီတရားနေတဲ့သံသားတွေရောက်ပြီးမကြိုင်ဘူးဆိုတော့ဒီမှာအဲဒီလိုတော့အတဏ္ဍာရီမှာဒီကနေတဲ့သံသားသံသားတွေရှိတဲ့အဝတ်ဒီမှာဒီပါဟုတ်တယ်။ဟုတ်ပြီ
။ကျောင်းဘက်ကလည်းနိုင်ငံတကာအသိအမှတ်ပြုရေးရဖို့အတွက်ကြိုးစားလှုပ်ဆောင်နေတယ်လို့ဆရာမိတုံကျော်လီကပြောပါတယ်
။နိုင်ငံတကာအသိအမှတ်ပြုဖို့တော့ကျွန်တော်တို့လက်လိုချင်တယ်။လိုချင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီအမျိုးသားပညာရေးဘုတ်ကော်မတီဆိုတဲ့ဥစ္စာဖွဲ့စည်းထားတယ်။အဲ့ဒီအမျိုးသားပညာရေးကော်မတီကနေပြီးတော့မှဒီနိုင်ငံတကာအသိအမှတ်ပြုနိုင်ဖို့အတွက်တို့လည်းတစ်ဖက်တစ်လမ်းနေပြီးတော့မှကြိုးစားဆက်သွယ်နေကြတာရှိပါတယ်။ကျွန်တော်တို့အတိတ်ကပူဇော်ပြီးဆက်သွယ်နေတာတော့ဒီထိုင်းနိုင်ငံကိုဆက်သွယ်နေဖြစ်ပါအနောက်တစ်ခုကကျွန်တော်တို့ဒီ US ဘက်မှာလည်းပဲကျွန်တော်ဆက်သွယ်ခိုင်းတာတော့ရှိတယ
်လက်ရှိမှာဒီကျောင်းထွက်တွေတဲကပညာရေးစီးပွားရေးနဲ့ပတ်သက်ပြီးထိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်တို့မှာပညာဆက်သင်နေကြပြီးမြဲတရားဝင်အသိမဲ့ပြုထားတာမျိုးတော့မရှိသေးပါဘူး KIO ရဲ့ပညာရေးမြို့တော်လိုတင်စားခေါ်တာနဲ့အညီမိုင်ဂျာယန်မှာထပ်တန်းပြီးသွားတဲ့ကျောင်းသားတွေအတွက်မိုင်ဂျာယန်ကောလိပ်ပြင်တခြားအဆင့်မြင့်ပညာသင်ကြားနိုင်တဲ့ကောလိပ်ကျောင်းတွေရှိသလိုကချင်ပြည်ရဲ့လွတ်မြောက်နေပြီတချို့မှလည်းဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG နဲ့ပူးပေါင်းဖွင့်နေထားတဲ့ကျောင်းတွေမှာအခက်အခဲမျိုးစုံကြားကပညာသင်ကြားနေရတဲ့ကျောင်းသားတွေလည်းရှိနေပါတယ်။ဒါ့ပြင်စစ်ပွဲနဲ့ပဋိပက္ခတွေကြားမှာလူငယ်လေးတွေဟာသူတို့ရဲ့အနာဂတ်ပညာရေးအလုပ်ကိုင်ခွင့်လန်းနဲ့ နိုင်ငံတကာအဆင့်အထိတိုးပေါက်နိုင်မှုဆိုတဲ့ရောင်းချီတွေတန်းချိန်ကိုတော့စစ်အမှောင်ကြားကပဲမျှော်လင့်ဆောင်ဆိုင်လို့နေကြရပါတယ်
မခင်လေးပါရှင်တောတက်ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်နေမနေခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မြန်မာနိုင်ငံမှာရွေးကောက်ပွဲအပြတ်အသတ်ရှုံးနိမ့်ပြီး3လအကြာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးရွေးကောက်ပွဲအနိုင်ရအယတ္တခေါင်းဆောင်တွေကိုဖမ်းဆီးခဲ့ပါတယ်မြမပြည်သူအများစုဟာစစ်တပ်ကအာဏာသိမ်းတာကိုအနုနည်းနဲ့ဆန္ဒပြကန့်ကွက်နေတာဒီကနေ့အကြည့်ပါပဲစစ်ကောင်စီဟာရက်ဆက်ကြမ်းတမ်းတဲ့နီလန်းတွေကိုအသုံးပြုပြီးပြည်သူတွေရဲ့ဆန္ဒပြကန့်ကွက်မှုကိုဆက်လက်နှိမ်နင်းနေတာလည်းဒီကနေ့အကြည့်ဖြစ်ပါတယ်ပြီးခဲ့တဲ့လတဲ့တုန်းကလည်းမြမနိုင်ငံအနှံ့အကြမ်းဖက်နှိမ်နင်းမှုတွေကိုအပြင်းထန်လှုပ်ဆောင်တာတွေ့မြင်ခဲ့ရတယ်လို့အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်73နိုင်ငံကလက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်ထဲမှာမှတ်ချက်ပြုရေးသားထားပါတယ်။တရုတ်ရုရှားနဲ့အခုအခါလုံခြုံရေးကောင်စီအလဲကျတက်တန်းကုန်ဆုံးသွားပြီဖြစ်တဲ့အိန္ဒိယတို့ကတော့မဲမပေးပဲနေခဲ့ကြပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစတင်ပြီးနိုင်ငံတော်အရေးပေါ်အခြေအနေကြေညာထားတာနှစ်နှစ်ခွဲကျော်ကြာလာတဲ့အထိမြန်မာပြည်သူတွေအပေါ်ကြောက်ရွံ့နေတဲ့အခြေအနေတွေအပေါ်လုံခြုံရေးကောင်စီအနေနဲ့စိုးရိမ်ပူပန်ဆဲဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီး UNHCR ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာလည်းမြန်မာစစ်ကောင်စီဟာအရတားတွေကိုပစ်မှတ်ထားပြီးထပ်တလဲလဲလေကြောင်းကနေတိုက်ခိုက်နေကြောင်းနဲ့လူနေထူထပ်တဲ့မြို့ပြကြီးရွာတွေကိုလုံးဝဖျက်ဆီးပစ်နေတယ်လို့ဒီကုန်းချုပ်မှတ်ချက်ချထားကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီကပြောဆိုပါတယ်အလားတူပဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေတာဝန်အနှင်းထားတဲ့ IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေစုံစမ်းရေးကော်မရှင်ကလည်းပြောဆိုထားရမှာမြန်မာစစ်တပ်နဲ့သူတို့ရဲ့အပေါင်းအဖလက်နက်ကိုင်အဖွဲ့တွေစစ်ရာဇဝင်မှုကျူးလွန်တဲ့အထောက်အထားတွေကိုအခိုင်အမာတွေးရှိထားတယ်လို့ပြောဆိုထားပါတယ်အဲ့ဒီအထက်မှာအရတားပြည်သူတွေကိုခွဲခြားစစ်ဆေးခြင်းမရှိဘဲဒါမှမဟုတ်အလွန်များပြားပြင်းထန်တဲ့ပမာဏနဲ့အရတားပြည်သူတွေကိုနေရာအနှံ့ဘုံကျဲတိုက်ခိုက်တာလည်းပါဝင်တယ်လို့ IIMN ကပြောဆိုထားပါတယ်။အာဏာသိမ်းပြီး2လအကြာမှာမြန်မာစစ်တပ်ခေါင်းဆောင်တွေဟာအဖွဲ့ဝင်10နိုင်ငံပါဝင်တဲ့အာဆီယံအသင်းကြီးရဲ့ဘုံသဘောတူညီချက်အစီအစဉ်ကိုလိုက်နာအကောင်အထည်ဖော်ဖို့သဘောတူခဲ့ပါတယ်။ဒီအစည်းအဝေးထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့အာဆီယံအထူးကိုယ်စားလှယ်ကကမကထပြုပြီးပဋိပက္ခအတွင်ပါဝင်နေတဲ့သက်ဆိုင်သူတွေအားလုံးပြည်စုံဆွေးနွေးဖို့အချက်ပါဝင်ပါတယ်။တစ်ဆက်တည်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံအတွက်ဆုံးဖြတ်ချက်အမှတ် 2669 ကိုချမှတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ထဲမှာမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့တောင်းဆိုထားပြီးတရားမဲ့ဖမ်းဆီးထားတဲ့သူတွေအားလုံးကိုချက်ချင်းလှုပ်ပေးဖို့နဲ့အာဆီယံရဲ့အစီအစဉ်ကိုအပြည့်အဝလိုက်နာအကောင်အထည်ဖော်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုလိုက်နာအကောင်အထည်ဖော်ခြင်းမရှိဘူးလို့ကုလသမဂ္ဂကပြောဆိုထားပါတယ်။မြန်မာစစ်ကောင်စီရဲ့ဆိုးဝါးတဲ့ရက်စက်ကြမ်းကြုတ်မှုတွေကိုရပ်တန့်အောင်လုပ်ရပါမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီကပြောဆိုပါတယ်။မြန်မာစစ်တပ်ဟာပြောင်းလဲဖို့ညှဉ်းဆန်နေပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတဲ့အတွက်ဆုံးဖြတ်ချက်အမှတ် 2669 နဲ့တင်မလုံလောက်တော့ဘဲလုံခြုံရေးကောင်စီအနေနဲ့ဒီထက်ပိုတဲ့လှုပ်ဆောင်မှုတွေကိုလုပ်ဖို့အချိန်ကြာရောက်နေပြီလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီကတိုက်တွန်းပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးပြန်လည်ပေါ်ဆောင်ဖို့ဒီမိုကရေစီအစိုးရတရားပေါ်ထွန်းဖို့တရားဥပဒေစိုးမိုးဖို့တောင်းဆိုနေတဲ့မြန်မာပြည်သူတွေနဲ့အတူကျွန်တော်ကျမတို့အတူတကွရပ်တည်လျက်ရှိပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလုပ်ပြီးပါပြီ
တော်တာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်တာဖြစ်ပြီး VOE ရဲ့သဘောထားအမြင်အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ရှင် VOEမြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နီမနေခင်ထုတ်လွှင့်ချက်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အတန်ရဲ့2023ခုနှစ်စက်တင်ဘာလ5ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့စီးပွားရေးနဲ့လူမှုရှုခင်းသတင်းပတ်ဆိုင်ကဏ္ဍတွေကိုတင်ပြပါမယ်ရှင်။အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုနားဆင်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုရဲ့2024ခုနှစ်အစိုးရအသုံးစိတ်ထဲကနေမြန်မာရေးအသုံးပြုဖို့အမေရိကန်ထက်လွတ်တော်အစိုးပြုတဲ့တင်သွင်းထားချက်ကိုကြည့်ရင်နောက်နှစ်မှာမြန်မာရေးအမေရိကန်ဘက်ကထောက်ပံ့မှုအလားအလာကောင်းတယ်လို့ Maryland ပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့အစည်း Chin Association of Maryland CAM ကသုံးသပ်ချက်ထုတ်ပြန်ပါတယ်အမေရိကန်လွှတ်တော်ကအတည်ပြုပေးခဲ့တဲ့2023ခုနှစ်အမေရိကန်မြို့သားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေNDAA တဲမှာဘာမာအက်လို့လူသိများကြတဲ့မြန်မာဒီမိုကရေစီရေးအတွက်အထောက်ပံ့ပေးဖို့အဆိုပြုချက်တွေပါဝင်ခဲ့တာပါ CAM အမှုဆောင်ဒါရိုက်တာဇိုးသုံးမုံကိုမတ်ဤတန့်စင်က Skype ကနေတစ်ချင်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်မင်္ဂလာပါဦးဇိုးသုံးမုံရှင်အခုလိုဒီ VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြည့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါကျွန်တော်လည်းအခုလိုအချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်
ဟုတ်ကဲ့ဒီနေ့မေးချင်တာကပေါ့နော်ဒီ2024ဒီအမေရိကန်အစိုးရရဲ့ဒီဘတ်ဂျက်ပေါ့အသုံးစိတ်ဝေခွဲပြီးချမှတ်တဲ့နေရာမှာဒီအရင်နှစ်တုန်းကချမှတ်ခဲ့တဲ့ NDAA မှာမြန်မာဘာမာအက်အတွက်ပေါ့နော်ချထားတဲ့ပတ်သက်ပြီးတော့ပြောင်းလဲမှုတွေရှိလားဒီChin Association of Maryland ရဲ့သုံးသက်တဲ့အစည်းအဝေးစာကိုတွေ့ရပါတယ်အဲ့ဟာနဲ့ပတ်သက်ပြီးတော့တစ်ချက်ပြောပြပေးပါရှင်
သူချချက်ကျွန်တော်တို့တွေ့ရပါတယ်ပထမအချက်နေနဲ့ဒီ American အဓိကဒီ Congress အနေနဲ့ဒီနေဦးတော်လှန်ရေးအတွက်ထိထိရောက်ရောက်အထောက်အကူပေးချင်တယ်ဆိုတာအချက်ကိုကျွန်တော်တို့တွေ့တယ်အဲ့ဒါကတော့နိုင်ငံရေးရဲ့ရှုထောင့်နဲ့ပေါ့နော်ပြဘာဖြစ်လို့လဲဆိုတော့အခုစနစ်ရဲ့ bill မှာဘယ်လိုဖော်ပြထားတယ်လဲဆိုတော့ရည်ရွယ်ချက်ကိုကောင်းကောင်းလေးရေးပြီးတော့ဥပမာဆိုရင်ဒီနှီးပြင်အားပိုင်းဆိုင်ရာပြီးတော့လက်နဲ့မဟုတ်တဲ့တခြားအထောက်အကူဆိုတာမျိုးကို25 million ဆိုပြီးတော့ကောင်းကောင်းလေးတည်ကြကြရထားတယ်ဘယ်နေရာမှာဘယ်လိုသုံးရမလဲဆိုတာကိုကောင်းကောင်းလေးဖော်ပြထားတယ်2023အတွင်းကတော့ဒီလိုတိတိကျကျမဖော်ပြထားဘူးဒီတိုင်းပဲဟိုအနည်းဆုံး136မီလီယံကူညီမယ်ဆိုပြီးတော့ဖော်ပြထားတယ်ဒါကြောင့်ဒီနေ့ကဒီတကယ်လို့များဒီ bill ကဥပဒေဖြစ်လာမယ်ဆိုရင်ဘသူကအကောင့်ထဲဖော်မလဲဆိုတော့နိုင်ငံချဲ့ရေးဝန်ကြီးဌာနState Department နဲ့ USA တရားကအကောင့်ထည့်ဖို့ရမယ်။အဲ့ဒါလို့အကောင့်ထည့်ဖို့တဲ့အခါမှာအခုလိုဒီ fund ကောင်းကောင်းလေးရထားတော့ဒါအကောင့်ထည့်မဖို့လို့မရတဲ့လူမျိုးအဆင့်ဖြစ်သွားတော့မယ်။အစိုးရအ US ရဲ့ Administration အစိုးရအခန်းကဏ္ဍကနေဒါကြောင့်ဒီဟာကိုတွေ့ရခြင်းအဖြစ်ဒီ US အဓိက Congress ကနေပို့ပြီးတော့ဒီကျွန်တော်ညို့တော်ထိုင်ရေးDemocracy Federal Movement အတွက်ထိထိရောက်ရောက်ဟိုပို့ပြီးတော့ကူညီချင်လဲဆိုတော့ပြတ်သားတယ်
။ဟုတ်ကဲ့ပါရှင်။အဲဒါဆိုတော့အထက်နဲ့အောက်လွှတ်တော်ကနေပြီးတော့ဒီမြန်မာနိုင်ငံအတွက်အသုံးစရာထားငွေကအရင်နှစ်ကထက်စာလို့ရှိရင် Senate မှာကြတော့ပို့ပြီးတော့များလာတယ်။ House မှာကြတော့ဒီတိုင်းပဲပေါ့
။ House ကြတော့ပိုနေတယ်
။ပိုနေသွားတယ်ဟုတ်ကဲ
့။ဟုတ် House ကြတော့အခုက50 million ပဲ။ Senate ကြတော့ဟို169မီလီယံပို့ပြီးတော့များတယ်အခုကျွန်တော်များတယ်လို့ပြောနေတာကျွန်တော်စီနိတ်ရဲ့ဒီ bill ပါပဲဒါပေမဲ့စီနိတ်နဲ့တို့ house ပြန်ညှိမယ်စီနိတ်ဆိုတဲ့ခါမှာလဲဒီ democrat နဲ့ republican ဟို နှစ်ပါတီလုံးပါထတော့သူတို့ညှိတဲ့ခါကျရင်ကျွန်တော်တို့မျှော်လင့်ချက်ရှိပါတယ
်ဟုတ်ကဲ့ပါရှင်အဲ့ဒါဆိုတော့ဒီလွတ်တော်နှစ်ရက်ကနေပြီးတော့အတီးတီးအဆိုပြုမယ်အဆိုပြုပြီးတော့မှသူတို့ညှိနိုင်ပြီးတော့အတီးပြီးတော့မှဒါကဥပဒေဖြစ်မှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အခုကအဆိုပြုပြုထားပြီးပြီဒီခုစက်တင်ဘာလကျရင်သူတို့ပြန်ညှိမယ်ညှိပြီးတဲ့ခါကျရင်သဘောတူပြီးတဲ့ခါကျရင်ဒါတမတကလက်မှာထိုးခြင်းလက်မှာထိုးမယ်အဲ့ဒါပြီးမှပဲတရားဥပဒေဖြစ်သွားမယ
်ဟုတ်ကဲ့ပါရှင်ဒီအဲ့ဆို2023တုန်းကအဆိုပြုတာထက်စားလို့ရှိရင်ဒီနှစ်မှာကြောင်းလဲတာတွေတွေ့ရတာပေါ့နော်ဒီလိုမျိုးအဆိုပြုချက်ကနေပြီးတော့ဒီမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေပေါ်မှာဘယ်လိုမျိုးတက်ရောက်မှုရှိဖို့သုံးသပ်ပါလဲရှင
်ဒီ house နဲ့ scene ကဆွေးနွေးပြီးတော့အတီးပြုတ်သွားမယ်ဆိုရင်တော်တော်လေးထိရောက်မှုရှိမယ်ဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်ပြောတယ်ဥပမာနေနဲ့ non lethal assistant နဲ့ technical assistant ညာကလက်နဲ့ကင်တွေအတွက်နော်သူတို့အတွက်25မီလရထားတယ်ထိထိရောက်ရောက်အခုကူညီတော့မယ်ဥပမာဆိုရင်လက်နဲ့မဟုတ်တဲ့အထောက်ကူဘီဟာမျိုးလေဥပမာကျွန်တော်တို့စစ်သွေးကြိယာတို့ပေါ့နော်ဥပမာအဖြစ်ပြီးတော့ technical assistant ဆိုတာဟာနိပညာပိုင်းဆိုတာဟာဘီဟာမျိုးလေUS မှာနေပြည်တော်ပိုင်းဆိုင်အများကြီးရှိတယ်။အဲ့ဒါဟာမျိုးကိုအခုထိထိရောက်ရောက်ကျွန်တော်ကူညီတော့မယ်။ဟို2023တုန်းကတော့136မီလကူညီမယ်။ရေဘူးရအားဖြင့်ဒီဟာလည်းပါထားပါဒါပေမဲ့ဘယ်လောက်သုံးမလဲဘယ်နေရာမှာသုံးမလဲဆိုတာတိတိကျကျမပေါ့ဘူး။ပြီးတော့နောက်တစ်ခုဒီဥပမာနေနဲ့ဒီလူသားချင်းစာနာမှုကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့ကဘာထူးခြားသေးတယ်လဲဆိုအိန္ဒိယဆိုတာပါတယ်ခုဒီနေ့တော့ကထိုင်းလန်အဲ့ဒါပါပဲဒီနေ့တော့အိန္ဒိယလည်းပါတယ်ပြီးတော့နေဆက်ဖြတ်ပြီးတော့ကူမဲဆိုတာဟာ cross border assistant လည်းပါတယ် cross border assistant ဆို IDPs တွေနေရစွန့်ခွာပြီးတော့အခုထွက်ပြေးနေတဲ့ဥပမာဆိုရင်စကိုင်းမှာဆိုရင်တော့အခုကျွန်တော်တို့ IDPs ကခုနတင်းနဲ့6000ကျော်ရှိတယ်เนาะမကွေးမှာကျွန်တော်စင်းအရဆိုရင်အခုနှစ်တင်းနီးပါးလောက်ရှိတယ်ပြီးတော့ချင်းပြည်နယ်မှာဆိုတော့9000ပေါ့เนาะအားလုံး1 million over ရှိတယ်ပြီးတော့တခြားနေရာမှာလည်းရှိတယ်ဒါကိုကျွန်တော်စင်းအရတော့ဒီက military ခုပြီးမှာအခု 1.5 million လောက်တောင်ရှိတယ်အဲ့ဒီအာဏာမတင်ခင်မှာလည်းရှိတယ်အဲ့ဒါဟာကိုဒီပြည်တွင်းကနေရန်ကုန်ကနေနေပြည်တော်ကသွားပြီးမှာကူမဲဆိုတာလုံးဝအသိပဲမရှိဘူးပါပြလို့ဒီစီကောင်စီအကောင်လုံးသူတို့ယူသွားမှာပဲထင်မှာပဲဒါကြောင့်မို့နေဆက်ဖြတ်ပြီးတော့ Thailand ကနေဖြတ်ပြီးတော့ India ကနေဖြတ်ပြီးတော့ကူမဲဆိုတာလေတိတိကျကျပါတယ်85မီလီယံဆိုတော့တိတိကျပါတယ်ဒါကြောင့်တော်တော်လေးထိအောင်မှုရှိရှိမယ်ကျွန်တော်ပြန်ပြီးတော့ပြောချင်တာကနိုင်ငံရေးအရာကတော်တော်လေး US Congress အနေနဲ့ US အစိုးရအနေနဲ့ပူပြီးတော့ထိထိရောက်ရောက်ကူညီချင်တယ်ဆိုတာကိုပြသတယ်ပြီးတော့ငွေရင်အားအနေနဲ့အခုလိုမျိုးတိတိကျကျနဲ့ရထားတော့85မီလီယံအတွက် refugee IDPs humanitarian assistant ပြီးတော့25မီလီယံအတွက် non lethal assistant နဲ့ technical assistant အဲ့လိုကောင်းကောင်းလေးကျွန်တော်တို့ bullet point ပေါ့နော်ခုနှစ်ခုကျွန်တော်ဖော်ပြထားပါတယ်ဥပမာနောက်တစ်ခုကတော်တော်လေးဒီ1.5 million ဘာရထားတယ်ဆိုတော့ဒီစီကောင်စီကိုမကြိုက်မလို့ချင်တော့ပဲနဲ့ဒီဘယ်လိုပြောမလဲကျွန်တော်တော်လန်ကြီးအဖက်မှာပါလာတဲ့သူတို့အတွက် 1.5 million ကောင်းကောင်းလေးရထားတယ်ဒီဟာလေတော်တော်လေးအရေးကြီးတယ်အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တည်တဲ့လောက်ဆိုတော့နေစပ်ပင်မှာဝင်ရောက်လာတဲ့ဒီဟိုကျွန်တော်တော်လန်ကြီးတမားတွေဟိုစစ်တပ်ကနေကျွန်တော်တို့ဖက်မှာပါလာတဲ့ဟာတွေလည်းကျွန်တော်ကောင်းကောင်းလေးတို့အတွက်အမိသားစုအတွက်ပြီးတော့တို့ရဲ့လုံခြုံရေးအတွက်အကောင်းဆုံးတို့ခလေးတွေတော်ကောင်းကောင်းလေးကျွန်တော်ပြုစုဆောင်ဆောင်ဖို့ဒီဟာထက်ပို့ပြီးတော့တို့ကိုပြုစုဖို့လိုတယ်အဲ့ဒါအတွက်လည်း 1.5 million ကိုရထားတယ်ဆိုတော့တော်တော်လေးကျွန်တော်တို့တော့ကျေးဇူးတယ်ဟို1 1တာတယ
်ဟုတ်ကဲ့ပါရှင်ဒီဟာဆိုတော့ဒီအတီးပြုတ်နိုင်ဖို့ပေါ့နော် timeline နေနဲ့ဘယ်ချိန်လောက်မှဒီဟာလက်တွေ့အကောင့်ထဲပေါ်နိုင်မယ်လို့ညွှန်လဲပါလဲရှင်ဒီဥပဒေဖြစ်ဖို့ပေါ့
အခု scene in the house က September လောက်မှစပြီးတော့ဆွေးနွေးမယ်ဆိုတော့ ကျွန်တော်တိတိကျကျပြောလို့မရဘူးဆရာမဒီဝါရှင်တန် DC politics က timeline ကကျွန်တော်တို့ခံမှန်းလို့မရဘူးဒါပေမဲ့ကျွန်တော်တို့ပြောနိုင်တဲ့ဟာကတော့အခု September လဆိုတော့နောက်လပေါ့နော်တို့ဆက်ပြီးတော့ဆွေးနွေးတော့မယ်
ဟုတ်ကဲ့ပါရှင်။အဲဒါဆက်တင်ဘာလမှာအစဆွေးနွေးပြီးတော့မှအတည်ပြီးတော့မှဥပဒေဖြည့်ပြီးလို့ရှိရင်မြန်မာနိုင်ငံအရေးအတွက်ဒီလက်တွေ့ကြကြအကူအညီပေးနိုင်မှာပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့။အဲ့ဒါကြတော့အခုဒီအတုံးနှုံးစိနေရဲ့အတုံးနှုံးအတိုင်းဆိုရင်တော့ဒါနိုင်ငံချယ်ရေးဝန်ကြီးဌာနအနေနဲ့မလုပ်လို့မရဘူး။အကောင့်ထဲမဖော်လို့မရဘူး။ USAID နဲ့အကောင့်ထဲမဖော်လို့မရဘူး။ဘာဖြစ်လဲဆိုတော့ဒီ USA နဲ့ USAID နဲ့ State Department ကနေသူတို့လောက်တဟာကိုဒီ Congress ကို report ပြန်ပေးမယ်ပြန်ပေးဖို့လုပ်တယ်သူတို့အကောင့်ထဲပေါ်သလားမပေါ်ဘူးလားဆိုတော့ဟော requirement လို့မျိုးဖြစ်သွားမယ်မလုပ်လို့မရဘူးပေါ့နော်ဆိုတော့ဒီဟာတော်တော်လေးထူချပါတယ
်ဟုတ်ကဲ့လာလာကောင်းတဲ့သဘောပေါ့တိုက်တိုက်တွန်းရှိတဲ့အနေအထားကိုတွေ့ရတာပေါ့
ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့ပါရှင်ဒီလိုမျိုးလွတ်တော်နှစ်ရက်လုံးပေါ့เนาะအကြံပြုပြီးတော့ဒီမြန်မာနိုင်ငံကိုဒီလိုမျိုးနေဆက်ဖြတ်ကျော်ပြီးတော့အကူအညီပေးဖို့လူသားချင်းစာနာမှုအထောက်အပံ့တွေပေးဖို့နောက်ပြီးတော့ဒီလက်နက်မဟုတ်တဲ့အထောက်အပံ့တွေပေးဖို့အကြံဉာဏ်တွေပေါ့เนาะဒီဒီနိုင်ငံသားရောက်မြန်မာအတိုင်းဝိုင်းအနေနဲ့ဘက်ကတိုက်တွန်းတာတွေရှိခဲ့ပါရှင
်ရှိပါတယ်ကျွန်တော်တို့ဒီတော်တော်လေးဟာကျွန်တော်တို့ဒီမှာလှုပ်ရှားကြပါတယ်ပြီးတော့နောက်တစ်ခုကျွန်တော်ဒီ technical assistance ပေါ့เนาะအဲ့ဒီနီးပညာပိုင်းဆိုင်ရာအဲ့ဒီလက်နဲ့မဟုတ်တဲ့အထောက်အကူတစ်ခုထည့်မဟုတ်ဘဲနဲ့နီးပညာပိုင်းဆိုင်ရာဆိုတာလေကောင်းကောင်းလေးပါထက်ပါတော့ကျွန်တော်တို့ US ရဲ့နီးပညာပိုင်းဆိုင်ရာကိုကျွန်တော်တို့စီကိုရောက်သွားမယ်ဆိုရင်အဲ့ဒါလေတော်တော်လေးထူးခြားတဲ့အထောက်အကူဖြစ်မယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ပ
ါကျွန်တော်တို့ကဆက်လက်ပြီးတော့ဒီတိုက်တွန်းဖို့လေ US Congress ကိုလေအခုကဒီ Senate ကဒီ160ခုဟော120ပေါ့နော်ပြီးတော့ house က50ပဲဆိုတော့ဒီဟာကို house ကနေလဲ120ကိုမီလီယံကသဘောတူဖို့တော်တော်လေးကျွန်တော်တို့တိုက်တွန်းဖို့လိုပါသေးတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့အခုလိုအချိန်ပေးပြီးတော့လေ view ကိုဖြည့်ဆို့ပေးရတဲ့အထူးပဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးများကြီးတင်ပါတယ်
မအီတန်စင်ဆက်သွင်းမိမြန်တင်ပြပေးခဲ့တာပါရှင်အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ချရအောင်ပါဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံတော်ကအင်အားတချို့ဖေရှားဖြက်စီးမှုတွေဇက်တိုက်လှုပ်လာနေပါတယ်ဒီထဲမှာလေယာမြေပေါ်မှာအင်အားဆောက်လုံနေထိုင်သူတွေလည်းပါဝင်လာပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်ပါရှင်လေယာဉ်တွေမှာအချီးချအိုးအိမ်တချို့ဖေရှားဖို့အနာပိုင်းတို့ညွှန်ကြားထားပါတယ်။ပုံစံခုနှစ်ခေါ်လေယာဉ်မြေလုံပိုင်ခွင့်ပြုလက်မှတ်ရှိမြေတွေပေါ်မှာဥရေချောင်းအရအိမ်ဆောင်နေထိုင်ခွင့်မရှိပေမဲ့ဒေသရင်းမှာအမကန်အမျိုးမျိုးနဲ့ရောင်းဝယ်ထားတွေရှိတယ်လို့မန္တလေးတိုင်းတွင်းကမြေယာမှုတွေမှာရှင်းနေရှေ့ရလိုက်ပါဆောင်ရွက်ခဲ့သူမြန်မာနိုင်ငံလုံးဆိုင်ရာပြည်သူရှင်းနေများတမကအဖွဲ့ချုပ်ရဲ့အလို့အမှုဆောင်တရားလွတ်တော်ရှင်းနေစောဘာဦးလေးက VOA ကိုပြောပါတယ်
။ရဲရဲပါပေါ့အချိန်တိုင်းသူတို့လူဝိသေပုံမဘလောက်အရာဘုတံဝေရပြီးတော့ဒီမျိုးလေယာမြေကနေတော့အချားမြေတရံပြောင်းလို့ရွယ်တယ်ဆိုပြီးတော့သူတို့အဲ့လိုပြောတာလေမျိုးပုံစံပြောင်းလို့ရတယ်ဆိုပြီးတော့ဟိုဒါကမြေသိင်းနဲ့သက်ဆိုင်ရာလေသမားတွေသက်ဆိုင်ရာမြေကိုအသုံးပြုနေတဲ့ပြည်သူလူထုတွေလက်ဝါရိုက်ပြီးလုပ်ခဲ့တဲ့သက်နာနေပါဒီအမှုတွေနဲ့ပတ်သက်ပြီးတော့ဟုတ်ကျွန်တော်တည်ငြိမ်နေတဲ့ကာလမှာလည်းကျွန်တော်မန္တလေးတိုင်းအတွင်းထဲမှာဒီအမှုတော်တော်များကို live ပါလေသက်ဆိုင်ရာတရားရုံးကိုရောက်သွားတဲ့အချိန်ကျရင်ဥပဒေကြောင့်အရာဟိုဖြည့်ရှင်းမှုနဲ့အတူတရားသူကြီးရဲ့စင်ညင်တို့တရားပေါ်မှာအတိုင်းအတာဒီအကျိုးသက်ရောက်မှုရှိမယ်လို့ကျွန်တော်ကတော့ဒီလိုပဲမြင်ပါတယ
်မြေယာဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေအတိုင်းချက်မှတ်ကျင့်သုံးတဲ့နေရာမှာလည်းတပြေးညီမရှိဘဲလုတ်ခွင့်ရသူတွေရှိသလိုလုတ်ခွင့်မရသူတွေလည်းရှိတယ်လို့တရားလွှတ်တော်ရှင်းနေစောဘာဦးလေးကပြောပါတယ
်။လေယာဉ်မြေတွေကိုအယောင်ဝဲလုတ်တဲ့အခါမှာအမတန်သတိထားရပါတယ်။ဘာလို့မြန်မာနိုင်ငံ site လူကြီးနိုင်ငံဖြစ်တဲ့အတွက်ကြောင့် site လူကြီးပြည်နေရောရောချလို့မရပါဘူး။ဒါကြောင့်မို့လို့အတတ်နိုင်ဆုံးလေယာဉ်မြေတွေကိုအခြားမြေအဖြစ်နဲ့မျိုးမြေတို့ရွာမြေတို့အဖြစ်နဲ့မပြောင်းလဲတာကဒါကကျွန်တော်တို့မျိုးသားမြေရာဘာသာမှာရှိတာတဲ့ခိုင်ပါတဲ့ဘူဝါဒချက်လက်တစ်ခုပါ။ဒါကြောင့်မို့လို့လေယာဉ်မြေကိုအခြားလုပ်ငန်းအတွက်အိမ်ဆောင်နေတို့
ဟိုဟိုတယ်ဆောင်းမယ်လို့ဆိုင်ဖွင့်မယ်လို့အဲ့ဒီကောင်းတဲ့လူတွေဝယ်တယ်ဆိုရင်တော့အမတန်သတိထားရတဲ့အနေအထားမျိုးရှိပါတယ်။မြေရဆက်ရအညံ့ပွားမှုတွေကတော့နိုင်ငံတော်မှာရှိနေတာပါ။အထူးသဖြင့်အထူးစီးပွားရေးစုံစီမံကိန်းတွေရှိလာချိန်မှာမြေရပိုင်ဆိုင်မှုတွေလည်းရှုပ်ထွေးလာပါတယ်။ တရကတခုကတော့ရခိုင်ပြည်နယ်ကြောက်ဖြူမှာအထူးစီးပွားရေးစုံအတွင်းမြို့ပလာလေသမားတွေဟာကျူးကျော်တွေအဖြစ်သတ်မှတ်ခံရတဲ့အခြေအနေမျိုးထိဖြစ်လာတယ်လို့ကြောက်ဖြူစီမံကိန်းတွေအရေးလေ့လာသူဦးထွန်းကြည်က VOA
ကိုပြောပါတယ်။ဒီ2019မှာပေါ့လေ2019ကို2016မှာဒီစစ်မှုဇုံအတွက်ဟိုဒီဧကလေးထောင်နေရာတတ်မှတ်တဲ့ဟာမှာဧက250ကိုပထမဆုံးသိမ်းမယ်ဆိုပြီးတော့ပြင်ဆင်ခဲ့တာရှိတယ်။ ဒီမှာဒေသခံလေသမားခွနစေကျော်ရဲ့ပိုင်ဆိုင်တဲ့မြေပေါ်မှာဒီလေကမြေက250မှာသူတို့ပထမဒီစက်မုံစုံစီမံကိန်းကိုစတင်မယ်ဆိုပြီးတော့မြေသိမ်းဖို့အတွက်ဒီဘာပေါ့လဲနော်အဲဒီပြည်သေးဝန်ကြီးဌာနကထောက်ပြခဲ့တဲ့စီရင်စရာရှိတယ်ဆိုတော့ဒီစီရင်စရာအရာကိုနိုင်ကဒေသခံလေသမားမဟုတ်တဲ့ဒီလူသုံးယောက်ပေါ့လေနော်ဒီမှာအဲ့မှာတော့ဒီ ဦးသိန်းစိန်ဆိုတဲ့နာမည်ပါတယ်နောက်တစ်ယောက်ကကျတော့ဦးကလာမျိုးဆိုတဲ့တယောက်ပါတယ်ပေါ့နော်ဒီသုံးယောက်ကဒီဧကနေရ50မှာလေဧကတရာကျော်ကျော်လောက်ကသူတို့ရဲ့ဒီလမ်းနှုန်း50ကိုလို့ခေါ်တယ်ပေါ့နော်ဒီဟိုဂရန်ကြာထားပြီးသားမြေဖြစ်နေတယ်ပေါ့လေဆိုတော့ဒီမြေအကုန်လုံးဒီလေသမားတွေနေတူကဟိုလောက်ကန်နေတဲ့မြေဖြစ်တယ်ဒီဟိုဘောဒီမြေဥပလာအရပန်ဆန်ထားတဲ့ လေမြေတွေဖြစ်တယ်တောက်လျှောက်လဲသူတို့လောက်နေဆိုဘယ်ကမှမသိတဲ့လူတွေကဒီမြေသိမ်းဖို့ပထမဆုံးမြေသိမ်းဖို့ပြင်ဆင်တဲ့နေရာမှာသူတို့ဖက်ကဒီလမ်းနှုန်း50ကိုဆိုမြေဂရန်တီလာပြီးတော့ဖောက်တတ်တဲ့အခါကျတော့ဒါကလေသမားအတွက်တော်တော်စိုးရင်ရတဲ့အရှင်နဲ့ဖြစ်နေကြတယ်ဒီရှင်တွေတို့လေသမားတွေဖက်ကလည်းတော်တော်စိုးရင်ဒီမြေသိမ်းဖို့ကိုတော့လေသမားတွေဖက်ကလည်းတော်တော်လေးဒီစိုးရင်မှုပဲမြင့်တ ောက်ကရန်ခံထားတဲ့နေရာမှာဒေသခံလေသမား20ကျော်ကဒီကျူကျော်ဆိုပြီးတော့သူတို့ရဲ့ဒီမြေသိမ်းဖို့အတွက်ထောက်ပြန်တဲ့ထောက်ပြန်ချက်မှာဒီကျူကျော်ထားတဲ့လေသမားတွေဆိုပြီးတော့ဒီတခါတည်းတန့်ပြီးတော့ထွက်လာတယ်ဆိုတော့လက်ရှိတည်ဆေးဥပဒေတွေရဆိုလို့ရှိရင်ဒီလေသမားတွေဖက်ကပြန်ပြီးတော့တရားစွဲခံရနိုင်တဲ့အခြေအနေတွေအများကြီးရှိနေတယ်ဆိုတာကျွန်တော်တို့တွေ့နေရ
နေရာမျိုးဥပဒေပြတ်ထန့်ချက်အရတော့ဝယ်ယူသုံးဆွဲရမှာအထူးသတိထားစရာဖြစ်တယ်လို့တရားလွတ်တော်ရှင်းနေစောပါဦးလေးကပြောပါတယ်ဒါပေမဲ့လည်းဒီမြေယာတွေပေါ်မှာအင်ယာဆောက်လုပ်မှုတွေကိုအနာပိုင်းတွေကအစပိုင်းကတည်းကတတ်မြစ်ခဲ့ခြင်းမရှိတာဟာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းသူကထောက်ပြပါတယ
်လွတ်ထားပြီးဆိုအုံနဲ့ကျင်းနဲ့ဆောက်ထားပြီးတဲ့အပေါ်မှာအခုလို့လေယာဉ်မြေဥပဒေပေါ်မှာ35ကိုကန့်ယူပြီးတော့ဟိုတိတ်ဝင်နေတာကရှိလို့မှုမရှိတဲ့အခြေအနေတော့ကျွန်တော်ပြောလို့ရပါတယ်အကယ်၍ငကူမူလာကလေးကကာကာရှင်တွေကဆောက်လုပ်တဲ့ဟာကိုသူတို့သက်ဆိုင်ရာအာဏာပိုင်တွေကသက်ဆိုင်ရာလုံထုံလုံနည်းတွေနဲ့အညီမတားဆီးတာကတော့ဘာကြောင့်လဲဆိုတဲ့ပြောတော့ထွက်လာပါမယ်နော
်ဆရာနာသိမ့်ပြီးနောက်ပိုင်းရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်မှာအခြေအနေအကြောင်းအကျောင်းကြောင့်ကျူးကျော်နေထိုင်သူတွေကိုစစ်ကောင်စီကအတ္တမဖေရှားရှင်းလင်းမှုတွေဟာဆိုရင်လူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂရဲ့ကြွန့်ကျင်သူတွေကလည်းထောက်ပြထားပါတယ်ရှင်အခုတော့ဘတ်ဆင်လူမှုရှုခင်အစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဒုက္ခရောက်နေကြတဲ့ပြည်သူတွေရဲ့အခြေအနေကိုပုံဖော်ရေးဆွဲထားတဲ့ပကြီးကားတွေကိုအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာပြသပါတယ်မြန်မာနိုင်ငံကအပါအဝင်ပကြီးဆရာ6ယောက်ဆွဲထားတဲ့ပကြီးကားတွေမှာဘလို့အခြေအနေတွေမိမောက်ထို့ပြထားတယ်လဲဆိုတာကိုလူမှုရှုခင်အစီအစဉ်မှာမတ်စုမြတ်မွန်တင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာစစ်ပွဲတွေဖိနှိပ်မှုတွေကြောင့်ပြည်သူတွေဒုက္ခရောက်နေရတဲ့အခြေအနေအကြောင်းပုံဖော်ရေးဆွဲထားတဲ့ပကြီကားတွေကို American ပြည်ထောင်စု Indianapolis မြို့မှာဒီပကြီပြပွဲပြုလုပ်ပြသနေပါတယ်။မြန်မာနိုင်ငံကပြည်သူတော်တော်များများလက်ရှိမှာဒုက္ခတွေကြုံနေရတယ်ဆိုတာကို American တွေကိုသိရှိစေအောင်နဲ့ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့အခြေအနေကိုမေ့မသွားအောင်လို့အခုလိုမျိုးပကြီပြပွဲကိုကျင်းပရတာဖြစ်တယ်လို့ပြပွဲစီစဉ်တဲ့သူတွေကပြောပါတယ်။ Indianapolis မြို့က Indiana Interchange Center မှာကျင်းပနေတဲ့ဘာမနောင်ပကြီးပြပွဲကဒီပကြီးကားရဲ့အကြောင်းကိုပြပွဲစီစဉ်သူတွေပြောပြတာကိုနားထောင်ကြည့်အောင်ပါရှင်
ကျွန်မနာမည်က Isabella Thimo ဖြစ်ပါတယ်။အခုဒီ Burma Now Art Exhibition ရပေါ့နော်။အဒီက Curator နဲ့ Project Manager ဖြစ်ပါရဲ့ရှင်
။ကျွန်တော်နာမည်က Justin Thang ဖြစ်ပါတယ်။အခုလက်ရှိမှာ Indianapolis မှာရှိတဲ့ Hope for Tomorrow Organization ရဲ့ Founder နဲ့ Executive Director ဖြစ်ပါတယ်ခင်ဗျာ
။ဒီ Burma Now Art Exhibition ဟောပကြီးကပြပွဲမှာပေါ့နော်။အခုစုစုပေါင်းဟော20ကျော်ရှိတယ်ပေါ့နော်။ပကြီးကများဟို August လ5ရက်ကနေကျွန်တော်တို့ official ဖွင့်ပွဲလုပ်ထားရပေါ့နော်။အဟုတ်ကဲ့အဲဒါမဲ့ total တော့ပကြီးက20ကျော်ရှိတယ်
။ဒီပကြီးက20ဆွဲထားတဲ့အထဲမှာဒီပကြီးစရာတွေက American အပါဝင်ပေါ့နော်။တနိုင်ငံစီမှာရောက်နေကြတဲ့ပကြီးစရာတွေလို့လည်းသိထားပါတယ်ဆိုတော့ဒီပကြီးစရာတွေအကြောင်းလည်းနည်းနည်းပြောပြပေးပါသူတို့အားလုံးကချင်းလူမျိုးပကြီးစရာတွေပါပဲလားရှင်။
စစပောင်းပေါ့နော်ပါဝင်ပေးတဲ့အမှုပညာရှင်တွေကတော့6ဦးဖြစ်တယ်ခုနဘာမှပြောသွားသလိုပေါ့နော်ဒီနိုင်ငံတကာကနေခု USA အတွင်းမှာဘာတီနယ်မျိုးမျိုးကနေပြီးတော့ဟွာပကြီးဆရာ4ဦးပါပြီးတော့ဟွာမြန်မာပြည်တွင်းကနေပြီးတော့လည်းလူတယောက်ပါတယ်ပြီးတော့ Australia နေလည်းဟွာပကြီးဆရာ2ဦးပါတယ်ရှင်ဟုတ်အာသူတို့ကတော့အခုဒီကျွန်မချင်းတိုင်းသားတွေဖက်ကတော့လူ4ယောက်ပါပြီးတော့အခုဒီ Granny 2ပါတယ်ပြီးတော့အခုမြန်မာပြည်တွင်းပေါ့နော်တူတူလည်းပါတယ်ဖြစ်တာ
အခုတစ်ဆက်တည်းဒီပကြီးကားရဲ့အကြောင်းကိုလည်းမေးချင်ပါတယ်ဆိုတော့ဒီပကြီးကားအချက်20မှာဘာတွေဆွဲထားလဲဆိုတာပေါ့နော်ဆိုတော့ဒီပကြီးပြပွဲကဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းတွေကိုသိအောင်ပြသတဲ့ပွဲဖြစ်တဲ့အခါကျတော့ဒီပကြီးကားတွေမှာဘယ်လိုပုံမျိုးတွေကိုပုံဖော်ပြီးတော့ဆွဲထားရဲဆိုတာကိုလည်းရသလောက်ရှင်းပြပေးပါရှင်
ဟုတ်ကဲ့ပါဒီဟိုပတိက20ကျော်ရင်းမှာပေါ့နော်မြို့တော်လှန်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီမြန်မာပြည်မှာအခု loss ဖြစ်နေတဲ့အကြောင်းအရာတွေပါပါတယ်အခုဟာလက်သုံးချောင်းနဲ့ပေါ့နော်လေးဖြူတဲ့ဟာပတိတွေလည်းပါတယ်ပြီးတော့အခုဆိုတော့ digital kit ဆိုတော့လေ digital kit မှာဘယ်လိုမျိုး online ကနေတပိတ်ပြုလုပ်တဲ့theme တွေလည်းပါတယ်ပြီးတော့အခုဒီတော်လှန်ရေးမှာအခုအမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုတွေမှာလည်းပေါ့နော်ဟာ၄ချက်၅၄ပုံ၅ပုံလောက်ပါမယ်ထင်တယ်ပြီးတော့လောစေတော်လှန်ရေးအကြောင်းပေါ့နော်အခုဟွာစပေးချောင်းနေနဲ့အခုဒုက္ခရောက်နေတယ်ပေါ့နော်ဒုက္ခတွေရဲ့အကြောင်းတွေလည်းဟွာဆွေးထားရရှိတယ်ပြီးတော့အခုဒီဟွာဥပဒေမဲ့ဟိုစစ်တပ်ရဲ့ပေါ့နော်လေးချောင်းတိုက်ခိုက်မှုအကြောင်းတွေလည်းပါတယ်ဟိုလူခွင့်ရေးချိုးဖောက်မှုမျိုးမျိုးပေါ့နော်အာပြီးတော့ဒီစစ်အာဏာရှင်ကိုအဓိကပေါ့နော်ဆန့်ကျင်တဲ့အကြောင်းအရာများကိုအများကြီးမြင်တွေ့ရပါတယ်ဒါပေမဲ့ဟွာတခြားဘက်မှာတော့ပေါ့နော်ဒီပြည်သူတွေရဲ့ပေါ့နော်မျှော်လင့်ချက်တွေနဲ့ hope ပေါ့နော် theme of hope and then also courage ဒီဟွာပြည်သူတွေတက်တိအကြောင်းတွေလည်းပေါ့နော်ဒီဟွာပကြီးဟွာမျိုးမျိုးပါပေါ့နော်ကျမတို့မြင်တွေ့နိုင်ပါတယ်ရှင
်အခုပကြီးပြပွဲမှာဒီပြသထားတဲ့ပကြီးကားတွေရောအဲရောက်မှာလာဘာလို့လဲဆိုတော့ဒီပြပွဲကဒီအခမဲ့ပြတာတဲ့ပွဲဖြစ်တဲ့အခါကျတော့ဒီလာကြည့်တဲ့သူတွေတည်းကနေပြတော့မှာပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်လို့ကူညီခြင်းနဲ့ဆိုရင်တော့ဘယ်လိုမျိုးကူညီလို့ရပါလဲရှင့်
ဒီမိကုံတော့ပေါ့နော်ကို Justin over အသေးစိတ်ဖြေခန့်လိုက်မယ်ပါဖြစ်လို့ဆိုတော့ကျမတို့ဒီဟွာပကြီးပြဖို့ပေါ့နော်ဟွာ Hope for Tomorrow ကနေဒီ season ကိုလွတ်ထားရဲဆိုတော့အဲ Hope for Tomorrow ကိုပြန်လဲသူတို့က donate လှူရှင်နေဆိုတော့ပေါ့နော်လှူလို့ရတယ်လို့ကျမတို့ကဟွာခွင့်ပေးထားရဲပေါ့နော်ဒါကြောင့်မလို့အဲ့ဒီပကြီးကားတွေကိုနောက်နာမှာပေါ့နော် Hope for Tomorrow ရဲ့ဟွာဘယ်လိုမျိုး season နဲ့ဒီပကြီးကားတွေတော့ပေါ့နော်ရှိတယ်ဆိုတာလဲကို Justin အနေအသေးစိတ်ပြန်ပြောပေးနိုင်မယ်ထင်တယ်
ပတိက20ကျော်ပေါ့เนาะများတော့ဖြစ်သူတို့ကျွန်တော်တို့ရုံးအတွက်ပေါ့เนาะလှူထားကြတယ်ဆိုတော့ကျွန်တော်တို့နောက်နောက်များမှာဒီတစ်ခါပထမဆုံးချိန်ဖြစ်တဲ့မြန်မာပြည်မှာဖြစ်ပျက်နေတဲ့အရာတွေအားလုံးကိုကဘာကြီးကမိရော့မိခါနေဖြစ်နေပြီအဲ့တော့ကြောင့်ကျွန်တော်တို့ကဘာကြီးကိုမမိကြရန်ကျွန်တော်တို့မြန်မာပြည်ကအခက်ခဲတွေကိုနေ့တိုင်းလိုလိုပေါ့เนาะသူတို့ remind လုပ်ဖို့လိုတယ်အဲ့တော့ကြောင့်ဒီပကြီးပြခန့်ကိုလုပ်ရတာဖြစ်တဲ့အတွက်ပေါ့เนาะကျွန်တော်တို့ပထမဆုံးဒီနေ့လှုပ်ပေးပြီနောက်နောက်များမှာလည်းလှုပ်ဖို့အစီအစဉ်အများကြီးရှိတယ
်ဆိုအခုပြသထားတဲ့ဒီပကြီးကားတွေတော့လောလောဆယ်ရောင်းဖို့မရှိသေးဘူးပေါ့
လောလောဆယ်တော့မရောင်းဘူးရောင်းချင်တယ်ဒါပေမဲ့အရာကိုပကြီးတွေကိုကြည့်တဲ့ချိန်မှာလေအရာကို meaningful ဖြစ်တဲ့အရာကိုဘယ်လိုပြောမလဲနှလုံးသားကိုထိတဲ့ပကြီးတွေဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်တို့မရောင်းဘဲနဲ့ဒီကအမေရိကအစိုးရယုံတွေပညာရေးဝန်ထမ်းနေကျန်းမာရေးဝန်ထမ်းနေပြီးလို့ရှိရင်လူပေါင်းတိုင်ဝိုင်းမှာလှုပ်တဲ့လူတွေအားလုံးကိုလေပို့ပြီးတော့မင်းစီချင်တဲ့အတွက်ကြောင့်လောလောဆယ်တော့မရောင်းသေးဘူးခင်ဗျာ
အခုဒီပကြီးပြပွဲကိုလုပ်နေတာ August လလယ်တည်းကဆိုတော့အခုဆိုရင်ဒီတလားလောက်ရှိပြီပေါ့လေဆိုတော့ဒီ Indianapolis မြို့မှာလုပ်နေတယ်ဆိုတော့ဒီဒေသခံတွေရဲ့အားပေးမှုရောဘယ်လောက်ရတယ်လို့ပြောလို့ရပါလဲရှင့်
တကယ်ဆိုရင်စက်တင်ဘာ6ရက်ဆိုတော့ဘီးပြီပေါ့နော်ဒါပေမဲ့ကျွန်တော်တို့ partner ဖြစ်တဲ့ CIC ပေါ့နော်သူတို့အားနေကျွန်တော်ဖုန်းလာဆက်တဲ့ဒီ Indianapolis မှာအကြီးဆုံးစီးယုံပေါ့နော်ဒီ IU help ဖြစ်တဲ့ကျွန်တော်တို့သူတို့လည်းကျွန်တော်တို့နဲ့ partner ဖြစ်တဲ့ဒီ Indiana ပြည်နယ်မှာအကြီးဆုံး US မှာတောင် top 100ထဲမှာပါတယ်ပေါ့နော်သူတို့တွေကဘလာကြည့်ချင်တယ်ပေါ့နော်သူတို့ရဲ့ဝန်ထမ်းတွေအားလုံးခေါ်ပြောလာကြည့်ချင်တယ်တဲ့အဲ့တော့ကြောင့်ကျွန်တော်တို့ September 16ရက်ထိရတူထားတယ်ဆိုတော့ကျွန်တော်တလခွဲကြော်ကြည့်လို့ရပါတယ်ပြလို့ရှိရင်ကျွန်တော်အဆင်ပြေတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီဒီကဖြစ် Indianapolis မှာချင်းတွေအများဆုံးနေတဲ့မြို့နယ်ပေါ့နော် Perry Township မြန်မာပြည်လာတဲ့လူတွေအများဆုံးနေတဲ့မြို့နယ်ရဲ့ပညာရေးနုနယ်ပညာရေးမှုကနေကျွန်တော်တို့ဆက်သွယ်လာတယ်သူရဲ့ leadership team တွေရဲ့သူရဲ့ဆရာဆရာမတွေကိုလည်းခေါ်ပြီးတော့လေအဲ့ဒီပကြည်ပြပွဲကိုလာကြည့်မယ်တဲ့ပြီးလို့ရှိရင်ဒီပြည်နယ်ဆိုရဖက်တန်နေလဲလာကြည့်ချင်တဲ့အကြောင်းတွေကိုလည်းကျွန်တော်တို့ပြောထားတာရှိတယ်ဆိုတော့ကျွန်တော်တို့လုံနိုင်တာလေးကနည်းနည်းလေးတိတိလေးဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်တို့မြန်မာပြည်မှာဖြစ်ပျက်နေတဲ့အရာတွေအားလုံးကိုကဘာကြီးကသိရှိစီရနေပေါ့နော်ကိုရတဲ့နီလာနေတော့အသုံးပြုပြီးတော့ကျွန်တော်တို့မနာမတန်းလုပ်နေတာဖြစ်ပါတယ်အဲ့တော့ကြောင့်ပကြည်ပြပွဲပြီးလို့ရှိရင်လဲဥပမာကျွန်တော်တို့မြန်မာပြည်ကြီးကောင်းလာပြီဆိုလို့ရှိရင်လဲကျွန်တော်တို့မြန်မာပြည်ရဲ့culture တွေဝတ်စားစင်ရမှုတွေယဉ်ကျေးမှုဒလိထုံးစံတွေအားလုံးကိုလဲထပ်မံပြီးတော့ကဘာကြီးကိုပြချင်တယ်ဒါပေမဲ့လက်ရှိမှာတော့အဲ့ဒီဟာတွေထက်ကျွန်တော်တို့ပြည်မြန်မာပြည်မှာဖြစ်ပျက်နေတဲ့အရာတွေကိုဦးစားပေးပြီးတော့ပြတာဖြစ်ပါတယ်လို့ပြောချင်ပါတယ်ခင်ဗျာ
American ပြည်တော်စု Indiana ပြည်နယ် Indianapolis မြို့မှာရှိတယ်ဒီIndiana Interchurch Center အစဦးမှကျင်းပနေတဲ့ Burma Now ပကြီးပြပွဲကိုစီစဉ်ကြတဲ့ပြပွဲစီစဉ်သူတွေဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကပြည်သူတွေကြုံတွေ့နေရတဲ့ဒုက္ခတွေကိုမင်မသွားကြအောင်နဲ့ American ပြည်သူတွေသိရှိပြီးတော့ကူညီလာကြအောင်လို့နီလန်ပေါင်းစုံနဲ့ဆက်ပြီးတော့စ조사သွားမယ်လို့လည်းပြောပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
။တရင်ပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်နဲ့တွင်နဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဥတင်မောင်တန်းကပြောပြပေးပါမယ
်။မြောက်ကိုရီးယားကောင်းဆောင်တင်ဂျုံအန်ဟာရုရှားကိုတောပြီးတပ်ပရဗလာဒီမာပူတင်နဲ့တွေ့ဆုံပြီးရုရှားကိုလက်တက်ပေးကိစ္စဆွေးနွေးဖို့မျှော်လင့်ထားတယ်လို့အမေရိကန်ကတနင်္လာနေ့ကပြောလိုက်ပါတယ်။ယူကရိန်းတပ်ပြထိုးစစ်ကကြာဆုံးမှုလို့ပြောပေမဲ့ရုရှားတပ်ပြပူတင်ဟာသူ့တပ်တွေအတွက်အရေးပေါ်လက်နက်ပံ့ပိုးပေးဖို့စိတ်ဆောနေပုံရပါတယ်။ရုရှားနဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေကတိုးတက်မှုရှိနေပြီးခေါင်းဆောင်အဆင့်တန်တမန်ဆက်ဆံရေးအထိကင်းကျုံအားငတ်ဆက်ပြီးသွားစေခြင်းနဲ့လို့သတင်းရရှိတဲ့အကြောင်းမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူအက်ဒရီယန်နီဝတ်ဆန်ကတနင်္လာနေ့ကပြောခဲ့တာပါ။ဒီလကုန်မှာယထာနဲ့ဗလာဒီဗော့စတော့ကိုကင်ဂျုံအန်ကတော့ပဲရှိတယ်လို့နယူးယောက်တိုင်းသတင်းစာကြီးကလည်းပြောထားပါဗျာ။မြန်မာစစ်ကောင်စီကဖန်တီးလိုက်တဲ့အတားစီတွေဟာပြည်တွင်းစစ်နဲ့မတိမငြိမ်အကွက်ကွက်ပြပြဖြစ်နေတဲ့နိုင်ငံကိုငြိမ်းချမ်းရေးရရှိဖို့ပိတ်ဆို့နေတာကြောင့်အာဆီယံအနေနဲ့မြန်မာနိုင်ငံကိုပို့ပြီးပြင်းပြင်းထန်ထန်အရေးယူဖို့မလေးရှားကတနင်္လာနေ့ကတောင်းဆိုလိုက်ပါဗျာ။ထိပ်သီးကောင်းဆောင်တွေမတွေ့ဆုံးပြီးအာဆီယံနိုင်ငံကြီးဝန်ကြီးကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာတနင်္လာနေ့ကတွေ့ဆုံပြီးတဲ့နောက်မလေးရှားနိုင်ငံကြားရေးဝန်ကြီးကပြောနေကြမဟုတ်တဲ့ဒုံဒိတိတောက်ဆူချက်ကိုသတင်းတောက်တွေနဲ့ပြောလိုက်တာပဲဖြစ်ပါတယ်။မြန်မာနိုင်ငံပဋိပက္ခမှာအပြူတဘောဆောင်တွဲဆုံဆွေးနွေးမှုတွေဖြစ်လာစေဖို့ကမ္ဘောဒီးယားနိုင်ငံကလိုလားတယ်လို့53ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးတက်ဖို့အင်ဒိုနီးရှားနိုင်ငံရောက်နေတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်မနက်ကပြောကြားလိုက်ပါတယ်။ဒေသတွင်းနဲ့ကမ္ဘာကြီးရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စတွေမှာကမ္ဘောဒီးယားအနေနဲ့တက်တက်ကြွကြွထိဆက်ဆောင်ရွက်နေကြောင်းမြန်မာနိုင်ငံနဲ့ပတ်သက်လို့ငြိမ်းချမ်းရေးနဲ့တိုက်ပီဖွံ့ဖြိုးရေးရဲ့အတွက်သက်ဆိုင်သူတွေကြအပြုသဘောဆွေးနွေးရေးတွေဖြစ်လာစေဖို့ကမ္ဘောဒီးယားနိုင်ငံကမျှော်လင့်တဲ့အကြောင်းပြောကြားသွားခဲ့ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်သစ်ဆရာယက်တာဝီဆန်ကဟာကြားချိန်ပွဲရှိတာကြောင့်အင်ဒိုနီးရှားကမှကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းအချင်းချုပ်ကိုဥတင်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ engineer တွေကတော့ Juna Gammy နဲ့ Chester Mock တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9:00ကနေ10:00ထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့ line to meter 3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။
This program has come to you from the Voice of America, Washington.